Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ2022ခုနှစ်ဇန်နဝါရီလ30ရက်စနေညပဲ VOA စီစဉ်တွေကိုည9နာရီကနေ10နာရီအထိ Washington DC ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေပေါ်ခြင်းတွေကြောင့် VOA စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုရင်ဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ပြောပြပါမယ်။တမတော်အနေနဲ့ဒီဇဲဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်ဆောင်ရှောက်ပြီးပြဋ္ဌာန်းထားတဲ့ဥပဒေပေါင်းအတွင်းကသာဥပဒေနဲ့အညီဆောင်ရွက်သွားမယ်လို့ဒီကနေ့ရက်စွဲနဲ့တမတော်ကာကွယ်ရေးဦးစီးချုပ်ယုံကသဘောထားတရားထုတ်ပြန်ပါတယ်။တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်က2008ခုနှစ်အခြေခံဥပဒေကိုဖျက်သိမ်းမဲ့သဘောတည်းရောက်စေတဲ့စကားမျိုးဇန်နဝါရီလ29ရက်နေ့ကပြောဆိုခဲ့ပြီးတဲ့နောက်စစ်တပ်ကအာဏာသိမ်းဖို့လုပ်နေပြီလားဆိုတဲ့ဆိုရင်ချက်တွေပြည်တွင်းပြည်ပမှာကြေကြေပြန့်ပြန့်ထွက်ပေါ်ခဲ့တာပါ။တမတော်ရဲ့ဒီကနေ့ထုတ်ပြန်ချက်ထဲမှာတော့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ပြောဆိုချက်ကိုအချို့အဖွဲ့အစည်းတွေနဲ့မီဒီယာတွေကလိုရာဆွဲပြောဆိုရေးသားတာတွေတွေ့ရတယ်လို့ပြန်ပြီးဆွဆဲထားပါတယ်။မင်းခွန်အပြည့်အစုံကိုလေးဆောင်မှုမရှိဘဲလိုရာဆွဲအဓိပ္ပာယ်ဖွင့်ဆိုပြီးထုတ်ပြန်ချက်တွေသတင်းသုံးသပ်ချက်တွေလုပ်နေကြတယ်လို့လည်းတုံ့ပြန်ထားပါတယ်။ကော်ရီးယားဥစည်းချုပ်အနေနဲ့နိုင်ငံတော်ကော်ရီးယားတက္ကသိုလ်ကသင်တန်းသားအရာရှိကြီးတွေအခြေခံဥပဒေရဲ့သဘောတဘာဝကိုနားလည်သဘောပေါက်စေဖို့ဆွေးနွေးခဲ့တာဖြစ်တယ်လို့လည်းဆိုပါတယ်။တမတော်ရဲ့အခုထုတ်ပြန်ချက်ဟာဥပဒေစိုးမိုးမှုအတွက်ပုံစံကောင်းတဲ့ဆောင်ရွက်ချက်ဖြစ်တယ်လို့အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီပြောခွင့်ရဒေါက်တာမျိုးညွန့်က VOE ကိုပြောပါတယ်။စစ်ဖက်ဟာရွေးကောက်ပွဲနဲ့ပတ်သက်ပြီးပြည်သူ့ဆန္ဒကိုလက်ခံတဲ့အဖွဲ့အစည်းတစ်ခုအဖြစ် NLD ပါတီကဖြစ်စေချင်တယ်လို့လည်းဒေါက်တာမျိုးညွန့်က Riders သတင်းဌာနကိုပြောထားပါတယ်။ဒီကနေ့တမတော်ရဲ့ထုတ်ပြန်ချက်ထဲမှာအခြေခံဥပဒေကိုကာကွယ်ဆောင်ရှောက်ပြီးဥပဒေနဲ့အညီဆောင်ရွက်သွားမယ်လို့သာဆိုထားပြီးအခြေခံဥပဒေကိုမဖျက်သိမ်းဘူးအာဏာမသိမ်းဘူးဆိုတာမျိုးအတိအကျပြောထားတာတော့မပါပါဘူး။ကမ္ဘာတဝန်းကိုဗစ် -19 ရောဂါကူးစက်သူအရေအတွက်ဟာတောက်ကြနေသည့်ဆိုရင်တရာတန်းကျော်ပြီဖြစ်တယ်လို့ဒီဆုံးသူအရေအတွက်လည်း 1.18 တန်းကျော်သွားပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။အမေရိကန်ပြည်ထောင်စုဟာကူးစက်သူရောဒီဆုံးသူပါအများဆုံးနိုင်ငံဖြစ်ပြီးတောက်ကြညနေအထိဆိုရင်ကူးစက်သူအရေအတွက် 26 သန်းနာကတ်လာနေတယ်လို့တည်ဆုံးသူက 4,300 ကျော်သွားပြီဆိုတာ Johns Hopkins တက္ကသိုလ်ရဲ့ကိငင်းနှံတွေမှာတွေ့ရပါတယ်။ဒီကြားထဲမှာပဲမျိုးဗီဇကွဲဗိုင်းရပ်စ်တွေပြန့်လာတာကြောင့်အခြေအနေပိုဆိုးလာမယ့်အပေါ်စိုးရိမ်နေကြပါတယ်။ပြင်သစ်နိုင်ငံမှာကူးစက်သူအရေအတွက် 3,300 ကျော်တည်ဆုံးသူက 9,000 ကျော်ကျော်ဂျာမနီမှာကူးစက်သူ 2,300 နီးပါးတည်ဆုံးသူ 9,000 ကျော်ကျော်ချက်သမရနိုင်ငံမှာကူးစက်သူ 9,800 ကျော်တေဆုံးသူ 16,000 ကျော်အတည်တည်ရှိနေပါ रे ဂျပန်နိုင်ငံမှာတော့တောက်ကြာနေကနောက်ထပ်ကူးစက်သူ 3,500 ကျော်ထပ်တိုးပြီးစုစုပေါင်း 38,000 ကျော်သွားပါပြီလက်ရှိထုတ်ပြန်ထားတဲ့အရေးပေါ်အခြေအနေဆိုင်ရာအမိန့်ကဖေဖော်ဝါရီလ9ရက်နေ့မှာတည်တန်းကုန်တော့မှာဖြစ်ပြီးနောက်ထပ်တစ်လနီးပါးထပ်တိုးဖို့ဂျပန်အစိုးရကစဉ်းစားနေတယ်လို့နီကေးသတင်းဌာနကတောက်ကြာနေမှာဖော်ပြပါဗျာကိုဗစ် -19 ရောဂါကာကွယ်ဆေးပြပတင်မှုတော်နဲ့ပတ်သက်ပြီးဥရောပသမဂ္ဂ EU ကတောက်ကြာနေမှာတင်းကျပ်တဲ့စီမင်းတွေချမှတ်လိုက်ပါတယ်။ဒါဟာဖြင့်ဂျီတိန်လိုနိုင်ငံမျိုးတွေစီကာကွယ်ဆေးပို့မဲ့ကိစ္စထိခိုက်သွားနိုင်ပြီး EU နဲ့ဂျီတိန်ကြားအငင်းပွားမှုပြင်းထန်လာနိုင်ပါတယ်။ဒါပေမဲ့လည်း EU အဖွဲ့ဝင်28နိုင်ငံထဲမှာထုတ်လုပ်တဲ့ကာကွယ်ဆေးတွေမြောက်ပိုင်းအိုင်ယာလန်စီတင်ပို့တာကိုထိန်းချုပ်ဖို့တော့အခုစီမင်းသစ်မှာမပါရှိဘူးလို့ဥရောပကော်မရှင်ကရှင်းလင်းပြောဆိုပါတယ်။မြောက်ပိုင်းအိုင်ယာလန်ဒေသဟာဂျီတိန်နိုင်ငံထဲမှာပါရှိပြီး EU အဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့အိုင်ယာလန်နိုင်ငံနဲ့နယ်နိမိတ်ချင်းတိစပ်နေတာပါ။EU တွေကနေပြည်ထောင်နိုင်ငံနှုတ်ထွက်ချိန်ကရထားတဲ့သဘောတူညီချက်အရ EU အဖွဲ့ဝင်နိုင်ငံတွေမှာထုတ်လုပ်တဲ့ကုန်ပစ္စည်းတွေကိုမြောက်ပိုင်းအိုင်ယာလန်ဒေသစီအဒါအစီအကန့်အသတ်မရှိဆက်ပြီးပေးပို့နိုင်ပါတယ်။ဂျီတိန်ဆွီဒင်ဆေးကုမ္ပဏီတစ်ခုဖြစ်တဲ့ AstraZeneca နဲ့ EU အကြားအငင်းပွားမှုဖြစ်နေချိန်မှာပဲ EU ရဲ့အခုကန့်သတ်ချက်ထွက်လာတာပါ။ AstraZeneca ကုမ္ပဏီကနေသူတို့ဝယ်ထားတဲ့ကာကွယ်ဆေးတွေတခြားနေရာကိုပြောင်းပြီးပို့လိုက်မလားဆိုတဲ့ဆိုရင်ချက်မျိုး EU နိုင်ငံတွေအကြားထွက်ပေါ်နေချိန်မှာပဲEU ထဲမှာထုတ်တဲ့ကာကွယ်ဆေးပြပတင်ပို့တာပေါ့စီရင်တင်ကြလိုက်တာပါ။ COVID-19 ရောဂါကာကွယ်ဆေးကိုထိန်းချုပ်မယ်ဆိုရင် Andrew ပူကြီးမဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲကသတိပေးလိုက်ပါတယ
်။ Vaccine nationalism will only prolong the pandemic. If we lose trust in international collaboration through vaccine
ကာကွယ်ဆေးကိုကိုယ်တိုင်ပြည်အတွက်ပဲကြည့်တာမျိုးကကာယရောဂါကူးစက်မှုပဲပိုပြီးကြာမြင့်စေမှာပါ။ကာကွယ်ဆေးကိုကိုယ်တိုင်ပြည်အတွက်ပဲကြည့်ပြီးတော့နိုင်ငံတကာပူးပေါင်းဆောင်ရွက်မှုအပေါ်ယုံကြည်မှုပျောက်ဆုံးမယ်ဆိုရင်ပြန်ပြီးနလန်ထူဖို့တိတ်ကိုအချိန်ကြာမြင့်ပြီးကျွန်တော်တို့အားလုံးပေးဆက်ကြရပါလိမ့်မယ်လို့ WHO ညွှန်ကြားရေးမှူးချုပ် Tedros Adhanom Ghebreyesus ကတောက်ကြာနေမှာပြောခဲ့ပါတယ်။ ကမ္ဘာစည်းဝေးရေးဖိုရမ် WEF ကကမ္ဘာကထလုပ်ပြီးသတင်းတပတ်ကြားအွန်လိုင်းကနေကျင်းပခဲ့တဲ့ Davos လုပ်ငန်းအစီအစဉ်ဆိုင်ရာထိပ်သီးအစည်းအဝေးပြင်ပဆွေးနွေးပွဲတစ်ခုအတွင်ဒေါက်တာ Tedros ကအဲ့လိုပြောတာပါ။နိုင်ငံကြီးတချို့ဟာ COVID-19 ကာကွယ်ဆေးရဖို့အပြန်အဆိုင်လုပ်နေကြတာကြောင့်ကမ္ဘာမှာဖွံ့ဖြိုးမှုအနှိမ့်ကျဆုံးနိုင်ငံတွေအနေနဲ့သူတို့အလှည့်ရောက်ဖို့စောင့်ကြည့်နေတုန်းကလွဲပြီးဘာမှလုပ်မရတဲ့အပေါ်ဆိုရင်စကားပြောရင်ကာကွယ်ဆေးကိုထိန်းချုပ်တဲ့အပေါ် WHO အကြီးအကဲကထည့်ပြောသွားတာပါ။ COVID-19 ကာကွယ်ဆေးကဒိုင်းလူညီများမရှိမှုကိုပိုပြီးဆိုးရွားသွားစေနိုင်တယ်လို့လည်းဒေါက်တာ Tedros ကသတိပေးခဲ့ပါတယ်ခင်ဗျာ
။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 နာရီကနေ 10:00 နာရီထိတိုင်းဒိုမီတာ 31 kHz 6833ညတိုင်းဒိုမီတာ 32kHz 9383ညလိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာဖိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်တင်တော်ဝင်းမပါစနေညပိုင်း VOA American တန်ရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ပြောပြနေပါတယ် American သမ္မတဒေဂျိုးဘိုင်ဒန်ဆိုရအနေနဲ့နိုင်ငံတော်လုံခြုံရေးကိစ္စတွေဂိုင်တွေ့ရမှာပြည်တွင်းမူဝါဒနဲ့နိုင်ငံခြားရေးမူဝါဒထုံတန်းစင်လာရခွဲထားတာမျိုးမလုပ်တော့ဘူးလို့ဆိုလိုက်ပါတယ်။နိုင်ငံခြားရေးမူဝါဒဆိုတာကပြည်တွင်းမူဝါဒသာဖြစ်ပြီးပြည်တွင်းမူဝါဒဆိုတာကလည်းနိုင်ငံခြားရေးမူဝါဒပါပဲလို့နိုင်ငံတော်အလုံးစုံရေးချန်ပီယံရှိ Mike Sullivan ကဒီနေ့ online seminar တစ်ခုမှာပြောလိုက်ပါတယ်။အကမ္ဘာလုံးမှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုအကန့်တွယ်နိုင်ဖို့သူတို့အနေနဲ့ကိုယ်ပိုင်အင်အားရှိထားမှသာဖြစ်မယ်လို့ Mike Sullivan ကဆက်ပြောပါတယ်။အခုအချိန်မှာနိုင်ငံတော်လုံခြုံရေးအတွက်အကြီးအမားဆုံးစိန်ခေါ်ချက်ကတော့ပြည်တွင်းမှာဥပဒေစိုးမိုးတည်ငြိမ်မှုဖြစ်တယ်လို့ပြောပါတယ်။ဒီနိုင်ငံတော်လုံခြုံရေးမဟာဗျူဟာဟာသမ္မတဟောင်းဒေါ်နယ်ထရန့်အရင်3နှစ်ကျော်လောက်ကအမေရိကန်ပထမဖြစ်အောင်အင်အားဖြည့်တင်မဲ့ပုံစံနဲ့တော့ဆင်နေပုံရတယ်လို့သုံးသပ်သူတွေကဆိုပါတယ်။ဒီလုံခြုံရေးဆိုင်ရာစိုးရိမ်ချက်တွေနဲ့လက်တလောရင်ဆိုင်နေရတဲ့ကိုဗစ်ကာယရောဂါအခြေအနေနဲ့ကမ္ဘာဥတုရာသီဖောက်ပြန်ပြောင်းလဲမှုတွေကိုလည်း Mike Sullivan ကထည့်သွင်းပြောဆိုခဲ့ပါတယ်ခင်ဗျာ။အမေရိကန်လွတ်တော်မတ်တွေကိုလည်းချင်းချောင်းမှုတွေတိုးလာနေပြီးလွတ်တော်တွေလုံခြုံရေးတိုးမြှင့်ပေးဖို့ကိုအောက်တိုဥက္ကဋ္ဌနန်စီပလိုစီကပြောလိုက်ပါတယ်။လုံခြုံရေးချင်းချောင်းမှုတွေဟာအပြင်ကလူတွေစီကတွေမဟုတ်ပဲလွတ်တော်တဲ့ရန်သူတွေစီကပါလာနေတာလို့အောက်တိုဥက္ကဋ္ဌကပြင်းပြင်းထန်ထန်သုံးသုံးပြောဆိုခဲ့ပါတယ်။အောက်တိုဥက္ကဋ္ဌရဲ့ဒီပြောဆိုချက်ကိုကြည့်ရင်ပြီးခဲ့တဲ့လွတ်တော်တဲ့သမ္မတဟောင်းဒေါ်နယ်ထရမ့်ထောက်ခံသူတွေဝင်ရောက်ကြမ်းဖက်တိုက်ခိုက်ခဲ့တဲ့နောက်ပါတီကြီးနှစ်ခုကြားတင်းမာမှုတွေမြင့်မားလာနေတာကိုမင်းပေါင်းထုတ်ပြတဲ့သဘောလို့သုံးသပ်နေကြပါတယ်။ဒီပြီးခဲ့တဲ့ကြမ်းဖက်မှုတွေလူငါးဦးသေဆုံးခဲ့ရပါတယ်။လွတ်တော်မှ30ကျော်လောက်ကသူတို့နယ်မြေတွေမှာလုံခြုံရေးတွန်းမြင့်ကာကွယ်ပေးဖို့လက်မှတ်ထိုးတောင်းဆိုထားပါတယ်။ပြီးခဲ့တဲ့နှစ်တွေအတွင်းလွတ်တော်မှတ်တွေကိုချင်းချောက်တာတွေကလည်းကြီးကြီးမားမားမြင့်တက်ခဲ့တာပါ။2016ခုနှစ်တုန်းကချင်းချောက်မှု900ပဲရှိခဲ့ရကနေ2018နှစ်ကုန်ပိုင်းမှာတော့4900နီးပါးအထိရှိလာတယ်လို့ဒီလွှတ်တော်အမတ်တွေကဖော်ပြခဲ့ပါတယ်။အခုလိုချိန်မှာလွှတ်တော်လုံခြုံရေးရဲတပ်ဖွဲ့တွေအနေနဲ့လည်းလွှတ်တော်အမတ်တွေအဝင်ထွက်သွားလာမှုပေါ်လုံခြုံရေးတွန်းမြင့်လှုပ်ဆောင်ပေးနေတယ်လို့လွှတ်တော်ဥပဒေစိုးမိုးရေးအရာရှိချုပ်က AP သတင်းဌာနကိုအင်တာနက်အီးမေးလ်ကနေပြောခဲ့ပါတယ်ခင်ဗျာ။ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ Ranger ဒုက္ခသည်နောက်တစ်တုပ်ကိုဘင်္ဂလားပင်လယ်ော်ထဲဝေးလံခေါင်ပြဘတ်ဆန်ချာကျွန်းရှိစခန်းတစ်ခုထပ်ပို့လိုက်တယ်လို့ဘင်္ဂလားဒေ့ရှ်ရေတပ်အရာရှိသူကပြောပါတယ်။အရင်လူသူမနေခဲ့တဲ့ဒီကျွန်းမှာမုန်တိုင်းနဲ့ရေကြီးတာဖြစ်လေရှိတာမို့ဒုက္ခသည်တွေကိုဒီကျွန်းကိုမပို့ဖို့လူခွင့်ရေးအဖွဲ့တွေကတားနေတဲ့အချိန်မှာပဲနောက်ထပ်ဒုက္ခသည်1400ကျော်ကိုဘင်္ဂလားဒေ့ရှ်အနာပိုင်တွေကဒီနေ့မှရေကြောင်းကထပ်မံပို့ဆောင်ခဲ့တာပါ။တောက်ကြနေတော့ကလည်းဒုက္ခသည်1800နီးပါးပို့ဆောင်ခဲ့ပါတယ်။ဒါကြောင့်ဒီဇင်ဘာလဆန်းကနေစအခုအချိန်ထိဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ဒုက္ခသည်စခန်းတွေကနေရိန်ဂျာ6900ထက်မနည်းဒီကျွန်းကိုပို့ထားပြီလို့ဆိုရမှာပါ။ကျွန်းကဘင်္ဂလားဒေ့ရှ်တာဝန်ခံရေတပ်တမှုအဗ်တူလာအယ်မမွန်ချောက်တူရီကဒီဒုက္ခသည်အသစ်တွေကိုလက်ခံဖို့ကျွန်းမှာအဆင့်အဆင့်ပြင်ထားပြီလို့ Writers သတင်းဌာနကိုဖုန်းနဲ့ပြောခဲ့ပါတယ်။ဒီနေ့ပို့ဆောင်ခဲ့တဲ့ဒုက္ခသည်တွေနဲ့သူတို့သုံးဆောင်တွေကိုပင်ပေါ်၅စီးနဲ့နယ်စပ်စခန်းနာကစေတကောင်းမြို့စေကန်းကနေတဆင့်ပို့ဆောင်ခဲ့တာလို့လည်းသူကရှင်းပြခဲ့ပါတယ်။ဒီဘတ်ဆန်ချာကျွန်းဟာလွန်ခဲ့တဲ့20တုန်းကမှပေါ်လာတာဖြစ်ပြီးအနည်းဆုံးနိုင်ငံတောင်ပိုင်းစစ်ကမ်းကနေနိုင်ပေါင်းများစွာမောင်းရတဲ့ခရီးဝေးမှတရှိနေတာပါဒီဒုက္ခသည်တသန်းကျော်ကိုမြန်မာနိုင်ငံပြန်ပို့ဖို့ကြိုးပမ်းနေခြင်းအခုပြောင်းတဲ့ရွေးချက်ကတော့ဒုက္ခသည်တွေပိုကောင်းတဲ့အခြေအနေအောက်မှာနေခွင့်ရဖို့ဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်အစိုးရဘက်ကတော့ဆိုပါတယ်မြန်မာအစိုးရဘက်ကတော့ ဒီရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပါဘူး။ဒါပေမဲ့ဒီဒုက္ခသည်တွေကိုစီစစ်လက်ခံသွားမယ်လို့နိုင်ငံတကာကကတိပေးထားပါတယ်ခင်ဗျ။အိန္ဒိယနိုင်ငံမှာတော့လယ်သမားတွေအစာငတ်ခံဆက်ဆန္ဒပြနေရမှာအာဏာပိုင်တွေဘက်ကတော့မြို့တော်နယူးဒေလီတဝိုက်နေရာများစွာမှာလက်ကင်ဖုန်းအင်တာနက်ဝန်ဆောင်မှုတွေကိုဖြတ်တောက်ထားလိုက်ပါတယ်။ပြီးခဲ့တဲ့ဘတ်တုန်းကပဲဒီဆန္ဒပြလယ်သမားတွေနဲ့ရဲတပ်ဖွဲ့တွေကြားအကြမ်းဖက်ရင်ဆိုင်တိုက်ခတ်မှုတွေဖြစ်ခဲ့ပြီးမှလူတူသေဆုံးပြီးယာရီနဲ့ချီတန်ရခဲ့ပြီးတဲ့နောက်အခုတရက်တာအစာငတ်ခံတိုက်ပွဲကိုဒီနေ့ဆက်လုပ်နေကြတာပါ။လယ်သမားတွေဘက်ကတော့အစိုးရရဲ့စိုက်ပျိုးရေးပြုပြင်ပြောင်းလဲမှုဥပဒေသစ်တွေဟာပုဂ္ဂလိကလုပ်ငန်းရှင်ကြီးတွေကိုသာအကျိုးမြတ်ဖြစ်စေပြီးစိုက်ပျိုးထုတ်လုပ်သူတောင်သူငယ်တွေကိုတော့ထိခိုက်နေနာစေမယ်လို့ဒေါသတကြီးပြောဆိုကာဆက်ဆန္ဒပြနေကြတာပါဒီထောင်တောင်းချီတဲ့ဒီဆန္ဒပြလယ်သမားတွေအနေနဲ့မြို့တော်အပြင်ဘက်ကဆန္ဒပြနေရာတွေမှာတပိတ်စခန်းတွေဖွင့်ဆန္ဒပြလာနေတာကနှစ်လကျော်ရှိလာနေပါပြီဒီပတ်အင်္ဂါနေ့မှာကြာရောက်ခဲ့တဲ့အိန္ဒိယနိုင်ငံထူထောင်တဲ့နေ့နှစ်ပတ်လည်နေတုန်းကတော့လယ်ရှင်ဇက်တွေနဲ့ပါလယ်သမားတွေချီတက်ဆန္ဒပြခဲ့ရမှာဆန္ဒပြသူတချို့ကစီစဉ်ထားတဲ့လမ်းကြောင်းကနေခွဲထွက်ပြီးရဲအကာရန်တွေကိုဖျက်ဆီးရမှာရဲရီယူပုံတွေသုံးကပြန်ထိမှုလုပ်ခဲ့တဲ့ရဲတွေနဲ့ရင်ဆိုင်တိုက်ခိုက်မှုတွေဖြစ်ခဲ့ပါတယ်။တကယ်တော့အခုလိုရင်ဆိုင်ကျန်းဖက်တိုက်ခိုက်မှုတွေကဆန္ဒပြလယ်သမားတွေနဲ့ရဲတွေနောက်ဒီဆန္ဒပြမှုကိုဆန့်ကျင်ကြီးကြော်သူတွေကြားမှာမကြာခဏကွက်ကြားကွက်ကြားဖြစ်လာနေခဲ့ပါတယ်ခင်ဗျာ။ဒီနေ့ညပိုင်းသတင်းတွေကိုကိုချော်ချော်သိန်းနဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါ။အခုချိန်ကစပြီးVOA ရဲ့စိတ်ဝင်စားကြသတင်းပေးပို့ခြင်းနဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင်ဗျာ
2020ရွေးကောက်ပွဲရလဒ်ပြောင်းလဲအောင်ဖိအားပေးလှုပ်ရှားမှုတွေရှိနေပေမဲ့ NLD ပါတီအနေနဲ့လွှတ်တော်ခေါ်ယူရေးအစိုးရဖွဲ့ရေးကိစ္စတွေကိုအစီအစဉ်တိုင်းဆောင်ရွက်သွားမယ်လို့အာဏာရပါတီ NLD ပြောခွင့်ရကပြောဆိုလိုက်ပါတယ်နိုင်ငံမှာလက်ရှိဖြစ်နေတဲ့အခြေအနေတွေပေါ်မှာ NLD ရဲ့သဘောထားကျွန်မစုမုံစုံစမ်းမေးမြန်းထားတာနားဆင်ပါရှင်နေပြည်တော်ရန်ကုန်မြို့နယ်မြို့ကြီးတချို့မှာတက်မတော်ထောက်ခံပွဲနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC ပေါ်မှာကန့်ကွက်ရှုံချပွဲတွေကိုဒီသတင်းပတ်ထဲမှာဇက်တိုက်ဆိုသလိုပြုလုပ်လာကြပါတယ်။ဒီကနေ့စနေနေ့မှာလည်းရန်ကုန်မြို့မှာတက်မတော်ထောက်ခံပွဲ UEC ကန့်ကွက်လှုံ့ဆော်မှုတွေကိုဆက်လက်လှုံ့ဆော်ခဲ့ပြီးတော့မြို့ကန်လူတချို့နဲ့ထိတ်တိုက်တင်းမာမှုတွေဖြစ်ခဲ့ပါတယ်။တစ်ဖက်မှာလည်း NLD ဆိုရနဲ့တက်မတော်ကြားနိုင်ငံရေးမကြေလည်မှုတွေကနေအာဏာသိမ်းတာတွေဖြစ်လာမလားဆိုပြီးအများပြည်သူကြားမှာလည်းစိုးရိမ်တာတွေရှိနေပါတယ်။ဒီအခြေအနေတွေဟာရွေးကောက်ပွဲရလဒ်ကိုပြောင်းလဲအောင်အဓိကယုံအသွေလှုပ်ရှားမှုလို့လက်ရှိအာဏာရပါတီ NLD ရဲ့ပြောခွင့်ရဒေါက်တာမျိုးညွန်ကရှုမြင်ပါတယ်
။ကျွန်တော်2020ရွေးကောက်ပွဲရလဒ်ကိုကျွန်တော်မဲဆန္ဒရှင်ပြည်သူတွေရဲ့တန်တာအတိုင်းမဖက်သမျိုးထုံပြောင်းလဲသွားအောင်ဖိအားပေးဖို့လှုပ်ရှားမှုတွေရှိနေလို့ဆိုတာပြည်သူအများအမြင်မှတ်ဖြစ်ပါတယ်။အဲ့တော့သူတို့ဟာဥပဒေနည်းလမ်းတွေမီးရာတွေကိုတောင်းရဖဲနေတော့အဓိကယုံပုံစံမျိုးတွေကိုဖန်ပြဖို့ကြိုးစားနေပါတယ်။အဲ့တော့ပြည်သူများကတော့ဒီလုံရက်တွေတော့တရင်ချမ်းရှိမှုတွေကိုစိတ်မှန်ရင်းရှိမှရှိဒါဝန်သတိနဲ့ခံပြီးတော့ဖိရဲ့တန်တာအလျောက်ပူပေါင်းပါဝင်တာတွေကိုရှောင်ကြဉ်နေမိမိတို့နေအိမ်မှာညမှာတော့ကျွန်တော်တို့ပြည်ရင်းငြိမ်းငြိမ်းတွေကိုရင်းဆိုင်နေအကြီးလူအလားတူတရားဝင်ရဲ့အကာအဝေးကိုတောင်းခခံမယ်ဒီလိုမျိုးနေတာတောင်းရတင်တယ်လို့ကျွန်တော်တို့ပြောကြတာပါတယ်
ဖွဲ့စည်းပုံအခြေခံဥပဒေကိုကြော်လုံမှုမရှိတဲ့တည်ဆဲဥပဒေတွေကိုလေးစားလိုက်နိုင်ရမယ်။မလေးစားမလိုက်နိုင်ရင်ဒီဥပဒေကိုအသုံးပြုဖို့မလိုအပ်တော့တာကြောင့်ဖျက်ပြစ်ရမယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ကနိုင်ငံတော်ကာကွယ်ရေးတက္ကသိုလ်ကသင်တန်းသားတွေကိုပြောဆိုခဲ့တဲ့အပေါ်မှာအဖွဲ့အစည်းတချို့နဲ့မီဒီယာတွေဘက်ကလိုရာဆွဲပြောဆိုခဲ့တယ်လို့တက်မတော်ပြန်ကြားရေးကဒီကနေ့သတင်းထုတ်ပြန်ပါတယ်။တမတော်အနေနဲ့ကတော့လက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်ဆောက်ရှောက်ပြီးပြဋ္ဌာန်းထားတဲ့ဥပဒေဘောင်တွေကနေဥပဒေနဲ့အညီဆောက်ရွက်သွားမယ်လို့ဖော်ပြပါတယ်။ဒီသဘောထားကိုအာဏာရပါတီ NLD ပြောခွင့်ရသူကအပြူသဘောမြင်ပါတယ်
။ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေအတိုင်းသာတော်မှဖြစ်ပါတယ်။ပြည်သူ့မှုစ조사ရင်ဆိုတာနားလည်မှုတွေပါတယ်လို့ဒီထုတ်ပြန်ချက်မှာတွေ့ပါတယ်။အဲဒီလိုဖြစ်ရင်တော့အကောင်းဆုံးပါပဲခင်ဗျာ။ကျွန်တော်တို့ကတော့ဒီထုတ်ပြန်ချက်ကနော်ဥပဒေစုံမှုအတွက်ကအဆန်းကောင်းနေ
နောက်ထပ်20ရွေးကောက်ပွဲမဲဆင်းအငင်းပွားမှုတွေကိုဖြည့်ရှင်းမှုတတိယအကြိမ်လွှတ်တော်မခေါ်ခင်မှာဒုတိယအကြိမ်လွှတ်တော်တက်တန်းပြန်လဲခေါ်ယူဖို့တောင်းဆိုတာတွေရှိခဲ့ပါတယ်။ဒါပေမဲ့လည်း2020ရွေးကောက်ပွဲရလဒ်အရာတတိယအကြိမ်လွှတ်တော်ကိုပဲငိုအစည်းအဝေးတိုင်းခေါ်ယူသွားမှာဖြစ်ပြီးအစိုးရတဲ့ဖွဲ့စည်းရေးကိုဆောင်ရွက်သွားမယ်လို့ NND ပြောခွင့်ရဒေါက်တာမျိုးညွန်ကပြောပါတယ
်။အစိုးရတဲ့ဖွဲ့မှာပါခင်ဗျာ။အဲတော့အစိုးရတဲ့ဖွဲ့မှာကျင်းစာမှာကျွန်တော်ဥပဒေကပေးရပေးမှာပါဖို့ပြီးလို့ရမယ်ဆိုတာတမတ်ထားပါတယ်သူပြင်းတော့ဒီတတိယအကြိမ်ဆိုတော့ဒီရွေးကောက်ပွဲပြီးရပေါင်း90အတွက်မဖြစ်မနေခေါ်ရမှာပါ တော့ဒါကိုအောင်မြင်အောင်ခေါ်မယ်တော်ပြီးရင်တော်တော်ရဲ့ကြီးခဲ့တယ်ရေးမယ်ဒီရက်တစ်ဆင့်เนาะဒီပြောင်းစုနဲ့တိုင်းနဲ့ပြည်နဲ့အစိုးရအဖွဲ့တွေရေးမယ်နောက်ပြည်တော်စုအဆင့်เนาะအဖွဲ့စည်းတွေအဖွဲ့ဝင်တွေရေးမယ်ဒါဒီကိုကျွန်တော်တစ်ဆင့်ရင်းအောင်ရပါပါမယ်
ပြည်ခဲ့တဲ့2020ရွေးကောက်ပွဲမှာ NND ပါတီအနေနဲ့အပြတ်အသတ်အနိုင်ရခဲ့ပြီးတကယ်လို့ဒီလိုမဟုတ်ပဲမဲကွာချမှုမပြတ်မသားရှိခဲ့ရင်ဒီလိုဖိအားတွေဟာတိထက်ပိုဆိုးနိုင်တယ်လို့လည်းဒေါက်တာမျိုးညွန့်ကသုံးသပ်ပြောဆိုပါတယ်ဒီအပေါ်မှာရွေးကောက်ပွဲအနိုင်ရှုံ့မေးခွန်းထုတ်စရာမလိုအောင်အပြတ်အသတ်မဲပေးခဲ့တာကိုကြည့်ရင်လူလူရဲ့နိုင်ငံရေးရည်ချင်းကအကောက်မှုရှိတယ်လို့လည်းချီးကျူးပြောဆိုခဲ့ပါတယ်2020ရွေးကောက်ပွဲအလွန်ကာလလွှတ်တော်ခေါ်ယူကန်ဒီအချိန်နဲ့အစိုးရအသစ်ဖွဲ့စည်းတော့မယ့်အချိန်အခုလိုအစိုးရနဲ့တက်မတော်ကြားနိုင်ငံရေးတင်းမာမှုတွေပေါ်မှာကုလသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာတန်တမန်အဖွဲ့အစည်းတွေနောက်နိုင်ငံတော်တန်ခါနာယကအဖွဲ့ကြီးကတန်ခါတော်တွေ KNU အပါအဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့ရွေးကောက်ပွဲဆောင်ကြီးရေးအဖွဲ့ပေါင်းစုံအရက်ဖတ်လူမှုအဖွဲ့အစည်းတွေဘက်ကစိုးရိမ်ပူပန်ကြောင်းအသီးသီးထုတ်ပြောခဲ့တယ်လို့ဒီပြဿနာတွေကိုနိုင်ငံရေးနည်းလမ်းနဲ့ငြင်းငြင်းချမ်းချမ်းဖြေရှင်းမလို့တိုက်တွန်းနေကြပါတယ်ရှင်ကျွန်မဆွန်မောမှာ
အနေနဲ့မှာခုချိန်ထိကိုဗစ်ကာကွယ်ဆေးထိုးထားသူတွေထဲမှာဓာတ်မတည့်သူရှိတယ်လို့ပဲစေုံတရားတဲ့အခြေအနေထိရောက်သူလည်းမရှိဘူးလို့ကိုရိုင်းကာကွယ်ဆေးထိုးခံခဲ့သူကျမရင်းနဲ့အကားစားဝန်ကြီးဌာနပြောခွင့်ရဒေါက်တာခင်ခင်ကြီးကဗီဒီယိုကိုပြောပါတယ်ဒေါက်တာခင်ခင်ကြီးကိုဗီဒီယိုသတင်းတောက်မဆူဆူကဆက်သွယ်မေးမြန်းထားပါတယ
်ဟုတ်ကဲ့ဆရာမမင်္ဂလာပါရှင
်ဟုတ်ကဲ့မင်္ဂလာပါ
โอเคပါကျမဒါမနေ့ကဆိုရင်ဒါကာကွယ်ဆေးမြန်မာနိုင်ငံမှာပထမဆုံးထိုးတဲ့ပေါ့เนาะဒုတိယရက်လို့ပြောရမှာပေါ့ဒုတိယရက်မှာဆ iam ကဒီကာကွယ်ဆေးထိုးခဲ့တယ်ဆိုတော့လေဆ iam ရဲ့ဒီအတွေ့အကြုံနဲ့စိတ်ခံစားချက်ကိုပြောပြပေးပါဦးရှင
်ဟုတ်ပါတယ်မနေ့ကဒုတိယရက်မှာတော့ကျမတို့ပြည်သူ့ကျန်းမာရေးဝန်ထမ်းတချို့နဲ့ဒီကာကွယ်ဆေးသွားထိုးခံခဲ့ပါတယ်ပထမအမိမှာတော့ကျမတို့ဦးစားပေးရတော့ဥက္ကဋ္ဌပိုင်းကလို့တောင်းရှိတဲ့သူတွေကဦးစားပေးအနေနဲ့ထိုးတာဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့သူတို့ကယောဂကုသဖြစ်ပါမှုကိုနော်ဒါရိုက်ကင်တွေ့ပြီးတော့လွတ်လွန်ရတဲ့သူတွေဖြစ်ပါတယ်။ဒီလိုရှိရင်မနေ့ကတော့ကျမတို့ထိုးပါတယ်။ကျမထိုးတဲ့အချိန်မှာတော့၃နာရီထိုးဖို့၂မိနစ်အလိုမှာကျမကောက်ဆေးထိုးပြီးပါတယ်။ကောက်ဆေးမထိုးခင်မှာကျမတို့ဝင်သွားတဲ့ရသူတို့ခီးဥချပါတယ်။ဒီလိုရှိရင်ဒီကျမတို့ဒီဆိုင်ပေါ်မှာထိုင်ခိုင်းပါတယ်။ထိုင်ခိုင်းပြီးတော့ကျမတို့ပရှာတိုင်းပါတယ်ဘေးပေါင်ချင်ဘယ်လောက်ရှိသလဲတကယ်လို့ဈေးပေါင်ချင်တက်နေလို့ရှိရင်ချက်ချင်းထိုးလို့မရပါဘူးခဏနားရမှာနားရပါတယ်နားပြီးမှတိုင်းပြီးမှစိတ်ချရမှာဘာဖြစ်ဆိုကျွန်တော်တို့ exhaustion ပေါ့နော်လှုပ်ရှားမှုလုပ်လို့ရှိရင်ဈေးပေါင်ကတော့နည်းနည်းလေးနည်းနည်းများတော့တက်လာတတ်တော့ဒီလိုမျိုးဈေးပေါင်ပုံမှန်ရှိမရှိတိုင်းပါတယ်တမ်းချာ normal ရှိမရှိတိုင်းပါတယ် oxygen saturation normal ရှိမရှိတိုင်းပါတယ်ကျွန်တော်ကတော့ oxygen saturation 69တပ်ပြန်တော့ပရှာတော့130 85ပေါ့နော်ဒါလည်းကျမလည်းပုံမှန်ပြီဆို120လောက်ပဲရှိတာနေပြီးတော့ကျမလည်းနည်းနည်းလေး exhaustion ဖြစ်တဲ့အတွက်ကြောင့်မို့ဒါတနည်းလေးပေါ့နော်ဒါတော့ဆို exhaustion ဖြစ်တဲ့ဆိုတော့စိုးရိမ်လို့ကြောင်းဟုတ်ပါတော့ဘာလဲတော့ဒါဒီလိုမျိုးတကယ်ကိုနော်ဒီလိုမျိုးကပ်ယောဂအတွက်ကောက်ွဲတဲ့ဆေးကိုယ်နိုင်ငံမှာထိုးနိုင်တယ်ဆိုတော့ဒါကိုလည်းဒီဒီဖြစ်တယ်ဝမ်းမြောက်တယ်ပေါ့နော်ဒါကြောင့်လည်းနေပေါ့နော်ကျမ130လောက်ထိတက်သွားတယ်အဲ့ဒီမှာ temperature လည်းကျမနော်မယ်အဲ့ဒါပြီးရင်ကျမရဲ့ဆာရွက်မှာရေးသွင်းတာလေးလုပ်တယ်ကျမဟာကောပေါ်နော် merit လား single လားမေးပါတယ်ပြီးလို့ရှိရင်ကလေးရှိသလားကလေးနှုတ်တိုက်နေသလားကိုယ်ရှိနေသလားစသဖြင့်ထေချာမေးပါတယ်အဲ့လိုမျိုးထေချာ screening လုပ်ပြီးတော့မှကျမတို့ကိုထိုးမဲ့စီကိုကျမတို့တွားခိုင်းပါတယ်ကျမတို့ထိုးရတဲ့နေရာကတော့နော်အငိမ့်စားဝန်ထမ်းဆေးရုံနေပြီးတော့နော်ဂရင်300ဆေးရုံဖြစ်ပါတယ်အဲ့ဆေးရုံမှာတော့သူကဒီထိုးမဲ့နေရာကြီးပေါ့နော်ဒါနဲ့၅ခုလောက်သူကထားတာပါတယ်။ manage လုပ်တဲ့လူကဒီနေရာသွားပါဆိုအဲ့မှာမှကိုကကာကွယ်ဆေးကိုထိုးမယ်အခုထိုးတာကတော့ COVID ရှိကာကွယ်ဆေးဖြစ်တယ်။ဒါကြောင့်မို့လို့ဒီကာကွယ်ဆေးထိုးပြီးလို့ရှိရင်ခုနပြောသလိုဖျားတာ၊ရောင်တာ၊ပီးတာ၊နာတာဒါမျိုးတွေဖြစ်နိုင်တယ်ရှင်ပြပါတယ်။ထိုးရမှာလေကောက်ွယ်ဆေးကိုထိုးပေးတဲ့သူကတော့သူက PPE level 2ဝတ်ဆင်ပါတယ်။ဟုတ် mask ရယ် face shield ရယ်သူ apron ရယ်ပေါ့နော်ဒါဝတ်ဆင်ပါတယ်။အခုကကျမတို့ IM ပေါ့နော်အသားနဲ့ထိုးရတဲ့ကောက်ွယ်ဆေးဖြစ်တဲ့အတွက်ကြောင့်90 degree နော်အဲကံကိုရဲ့ဒီ alignment ပေါ့ကိုရဲ့လက်မနဲ့တော့တန်းတန်းလေးထိုးပါတယ်။ဒီကတော့တချို့တွေကပြောတယ်ဟာဒီကောက်ွယ်ဆေးကဟုတ်အတဆုံးထိုးရအတဆုံးထိုးတာမဟုတ်ပါဘူးเนาะကျမတို့အားလုံးလည်းမိခန်တောက်ွယ်ဆေးတွေထိုးပူကြတယ်เนาะထိုးပူကြတယ်ကိုယ်ဝန်ဆောင်နေဆိုလို့ရှိရင်ကိုယ်တခါဆောင်ရင်မိခန်တောက်ွယ်ဆေး2ချိန်3ချိန်ဒါမျိုးတွေထိုးကြတယ်ဒီသဘောပါပဲဒါကိုစိုးရိမ်စရာမလိုပါဘူးနားလို့နားမနာမသိဘူးထိုးလို့ထိုးမနာမသိဘူးကျမတကယ်ဟိုတော်တော် satisfy ခြင်းနဲ့ပေါ်ပါတယ်เนาะအဲ့ဒါပြီးထိုးပြီးရင်တော့သူကအဲ့ဒါလေးကိုသူကခေါင်းလေးနဲ့မချိန်ရပါဘူးเนาะကောက်ွယ်ဆေးထိုးပြီးရင်လေခေါင်းလေးနဲ့အသာလေးပဲအဲ့နေရာလေးကိုဒါလေးပဲထိထားလိုက်ရင်ညပါပြီပြီးလို့ရှိရင်တော့သူကပြောပါတယ်ဒီကျမရဲ့ကောက်ွယ်ဆေးထိုးကတ်မှာ မီအသက်မှတ်ပုံတင်နောက်တစ်ခုကဖုန်းနံပါတ်နော်ဒီကနေပြောတယ်ကျမတို့ကအလောက်ကန်ပေါ့နော်အလောက်ကန်ကတော့ကျမယူဝန်ထမ်းဆိုတော့သူက category 3လို့3ထဲမှာပါပါတယ်တခါတည်းကတော့ automatic ကျမတို့ကဟိုတခါတည်းဖြည့်ပြီးသားဖြစ်ပါတယ်ဘာမှလည်းရင်းနဲ့ဖြည့်တာမဟုတ်ပါဘူးသူက electronic sending နဲ့လောက်တာဖြစ်ပါတယ်ဒီကောက်ွက်ဆေးတွေကျမတို့တာမန်ကောက်ွက်ဆေးတွေလို့မျိုးမဟုတ်ပါဘူးကပောက်ကတ်ယောဂကိုရက်တက်နိုင်တဲ့နော်လက်နဲ့တစ်ခုဖြည့်တဲ့ကောက်ွက်ဆေးဖြည့်တဲ့အတွက်ကြောင့် electronically တေးတေးချာချာမှတ်တမ်းတင်ပါတယ်အတန်းတင်ပြီးကျမတို့ကျမထိုးတာဒီ2:58ဖြစ်ပါတယ်ဆိုပြီးတခါလေးရေးပေးလိုက်ပါတယ်အဲ့ထိုးတဲ့ခါမှာနောက်တစ်ချိန်ဘယ်တော့လာထိုးရမလဲနောက်လေးပတ်ကြာထိုးဖို့ရက်ပါတခါလေးပေးပါတယ်ပြီးကျမကကွယ်စေးထိုးပေးတဲ့အဲသူနာပြုတ်နော်ကျမသူ့ရဲ့နာမည်ခုကကွယ်စေးထိုးတာကမှထိုးရလဲစုရဲ့တခါတဲ့ဒီမှာရေးထားလိုက်ခြင်းအဖြစ်နော်ဟိုပြည့်ပြည့်စုံစုံ information တွေရှိပြီးသားဖြစ်ပါတယ်အခုကျမကထိုးပေးတဲ့ကကွယ်စေးဒီ bed lot number ပေါ့နော် bed assign bed အတုကကကွယ်စေးလဲဆိုတာပါတခါလေးရေးထားကျောင်းဖြစ်အကြောင်းတုံစရာကြောင့်တစ်ခုခုဖြစ်တယ်ဆိုရင်ဒီကောက်ွယ်ဆေးနဲ့ပတ်သက်လို့ပြဿနာပါရှိတယ်လဲဆိုတော့ဒါမျိုးစုံစမ်းစစ်ဆေးနိုင်မှုကိစ္စတွေအစားအသေးစိတ်လုပ်ပါတယ်အဲ့ဒီမှာကျမတို့ကို IUF စောင့်စောင့်ပါမယ်အမှဆိုရင်ထိုင်ဖို့လေးတွေလည်းခုံလေးတွေလည်းပေးထားပါတယ်ဒီနေရာမှာတော့တရားမောက်ပေးပြီးတော့မယ်ဒီခါကျကြားတဲ့မှာမိမိမှာတစ်ခုမူရာဝေးတာပြဿနာရှိလဲဒါလေးတွေပြန်ပြောပေါ့နော်အများစုကတော့ကျမတို့မိမိကကျမသွားထိုးတဲ့တစ်ချောင်းလုံးမှာလည်းဘာမှပြဿနာမရှိပါဘူးတကယ်လို့ဆေးကြောင့်တစ်ခုခုဖြစ်တယ်ဆိုလို့ရှင်သူကဆေးထိုးပြီးရင်ဆို15မိနစ်ဝန်းကျင်မှာသူကဖြစ်လို့ရှိရတဲ့အတွက်ကြောင့်နိုင်ဝက်အဆောင်ချီချီဟာအန်ရဲကင်းပါတယ်နော်ဆေးချပါတယ်ဒီနေရာမှာကောက်ွက်ဆေးနဲ့ပတ်သက်လို့ရှိရင်သူကနော်ဆရာကိုင်းလုံးကြော်ကြော်ပေါ့နော်ဆရာကိုင်းလုံးဝန်းကျင်ဆရာကိုင်းလုံးကြော်ကြော်ကတော့တာမန်စေထိုးတဲ့နေရာမှာနော်နာရာနီရာရောင်းနာခေါင်းကြိုက်တာနောက်တစ်ခုကကြာတော့နော်ပြုတ်အန်ကျင်တာဆိုင်းတောက်ချင်းဖြစ်တာဒါမျိုးလေးရရှိပါတယ်ဒီနေရာမှာတရားမှာဆရာကိုင်းလုံးလောက်ကတော့တာမန်လက္ခဏာအနေနဲ့နည်းနည်းလေးပို့တော့ပြင်းထန်ပါတယ်ဒါကတော့ဒီကျွန်တော်တို့နော် emotion website ကလည်းတိတိကျကျဖော်ပြထားတဲ့အတွက်ကြောင့်မို့ဟုတ်ကဲ့ यार ညပတ်သက်လို့ရှိရင်ပြေချာဖတ်ပါဘောเนา
ะဟုတ်ကဲ့ပါဆရာမအဲ့တော့ဒါကကာဝယ်ဆေးကတော့မနေ့ကထိုးရတာဘောเนาะအဲ့တော့ဒီနေ့ဆိုလို့ရှိရင်ဒါဆရာမလည်းအလုပ်ပြန်ဝင်နေတယ်ဆိုတော့လေဘယ်လိုမျိုးပေါ့အာခနာကိုပေါ့ပေါ့ဘယ်လိုမျိုးတက်ရောက်မှုတွေရှိလဲဘောเนาะဒီခန်းစားချက်ကိုလည်းပြောပြပေးပါအောင်ရှင်ဟုတ
်ပထမနေ့မှာတော့3,551ယောက်ထိုးနိုင်ပါတယ်ဒုတိယနေ့မှာတော့38,000ကျော်ထိုးနိုင်တဲ့အတွက်ကြောင့်နှစ်ရက်ပေါင်းဆိုလို့ရှိရင်38,000ကျော်နဲ့38,000နီးနီး6,800နဲ့เนาะ68,000နီးနီးနောက်ထိုးနိုင်ပြီဖြစ်ပါတယ်ဒီလိုထိုးနိုင်တဲ့အခါဇောကကြောင့်ပြင်းထန်ဓာတ်မတည့်မှုတွေဖြစ်ပွားတာလို့စိတ်ရောတရားလို့ဒီဖြစ်တာလို့ဆိုတာကမရှိသလောက်ဖြစ်ပါတယ်လက်ရှိနေထားတော့ဒါတော်တော်တာမန်နဲ့အတင်းတင်းလက္ခဏာလောက်ပဲခံစားပါတယ်တာမန်လက္ခဏာခံစားတဲ့သူကတော့အများစုဖြစ်ပါတယ်ဒါဆိုရင်ကျမကမနေ့က3:00ထိုးဖို့2မိနစ်အလိုမှာကျမထိုးခဲ့တယ်3:00ခွဲဖို့2မိနစ်အလိုမှာကျမအပြောင်းခဲ့တယ်ပြန်ပြခဲ့ကြောင့်ကျမရဲ့နော်ကျမတို့ရုံးပယ်နေတဲ့သူပြန်လက်ပြန်ပြခဲ့ကြောင့်လမ်းမှာကျမဟိုပေါ့နော်ခုနပြောတယ်ဘာမှတယောက်မှဘာမှမဖြစ်ဘူးကျမတို့မဟုတ်သေးတာမှဟိုပပဆက်ဝယ်ပြီးတော့ကျမတို့စားလိုက်ကြသေးတယ်။ဘာဖြစ်လို့လဲဆိုတော့ကျမတို့အားလုံးပျော်ရွှင်နေ။ဘာဖြစ်လို့ကောက်ွယ်ဆေးကိုဒီလိုမျိုးထိုးခံဝင်ရတယ်ဆိုတာကလည်းဒါအလုံးကုန်ယူစရာဖြစ်ပါတယ်။ဖြစ်လို့ရှိရင်ကျမတို့ဟိုပေါ့နော်ညဘက်မှာဟိုဒီလိုပေါ့နော်ယောဂါတွေဖြစ်ပွားမှုဘာရှိတယ်လဲပေါ့နော်။ကျမအနေနဲ့ပြောရမယ်ဆိုလို့ရှိရင်ကျမဒီကဘက်ဘက်လက်မောင်းထိုးရတယ်။ဒီမှာဘာမှကျမနာကျင်တာတို့ဒီရလက်မောင်းမြောက်ရတာခက်တာလို့ပါတော့ဘာမှမရှိပါဘူးတကယ်ကိုကျမအတွက်ကတော့ဒါဟာတော်တော်လေးကိုဟိုပြောရမယ်ဆိုလို့ရှိရင်เนาะသူများတွေဟိုပြောနေကြတယ်တော်တော်လေးကိုခံရတယ်ဆိုပေမဲ့ဒါမဟုတ်ဘူးဆိုတဲ့အကြောင်းကိုပြည်သူတွေကိုပြောလို့ပါတယ်ကျမနည်းနည်းလေးဖြစ်တာတော့ဟိုညတ်တယ်မှာကျမချမ်းနေညနေနာရီလောက်မှာတော့ကျမချမ်းလာပါတယ်အဲ့ဒါလည်းတစ်ခါလေကြက်လို့ရှိရင်ဩလို့ကျမတော့เนาะချမ်းလာတယ်ဆိုတာလေကျမကမနေ့ကတော့ထူးထူးခြားခြားနည်းနည်းလေးတော့ကျမစောအိတ်ပါတယ်စောအိတ်ချင်စိတ်တော့ပေါက်ပါတယ်အမဘာဖြစ်လို့လဲဆိုတော့ဟိုပင်မန်းနာလည်းပါတယ်เนาะပင်မန်းနာလည်းပါတယ်နောက်စေးကြောက်ဟိုအိတ်ချင်သလားဒါတော့ပြောရတာခက်ပါတယ်သို့တော့ကျမနည်းနည်းစောပါတယ်ဘာဖြစ်ဆိုတော့ကျမအဲ့ကိုကျမနေလိုအပ်တယ်လိုအပ်တယ်နောက်တစ်ခုကကျမဘာမှလည်းဟိုပေါ့နော်ဘာမှမခံစားရဘူးနားလိုက်ကျင်တာလည်းမရှိဘူးမရှိကကျမစောစောကြီးလိုက်တယ်ပြီးရင်တော့ကျမဟိုအနှွေးတဲ့ဝတ်ပုံမေ့သွားတယ်အဲ့ဒါမှ2 နာရီလောက်မှကျမချမ်းလာလို့အနှွေးတဲ့ထောက်လိုက်ရတယ်ဒီလောက်ပါဒါဆိုလို့ရှိရင်တော့ကျမက minor symptom တော့မှမပေါ်ဘူးလို့ပြောမယ်ဆိုပြောလို့ရပါတယ်အခုဆိုကျမတည်းယုံတက်တယ်ယုံမှကျမဒီလှုပ်ရှားရှားလေးလှုပ်တယ်စီးဝေးပြည်စုံဆက်သွားမယ်အခုဆိုလို့ရှိရင်ကျမရဲ့ဒီအတွေ့အကြုံတွေကိုကျမအနေနဲ့နော်ပြည်သူလူထုကိုပြောချင်တဲ့ဥစ္စာကကျမဒီခုနပြောသလိုပေါ့နော်ဒီကောက်ွက်ဆေးကိုမနေ့ကထိုးနိုင်ခဲ့တာမှာအခုဆိုရင်3နာရီတစ်ခုတစ်နာရီပေါ့နောက်တစ်နာရီပေါ့ဆိုကျမ24နာရီပြည်ပါပြီကျမဘာမှတရားနဲ့ပတ်သက်လို့စိုးစိုးဝါပြင်းထန်တာခံစားရတာမရှိပါဘူးဒီနေရာမှာတချို့တွေကယောဂလက္ခဏာတွေပေါ်မှဟာ antibody ဒါလေးအလွတ်လုံနေတယ်ဒါဆေးအောင်တယ်ဒီလိုမဟုတ်ပါဘူးနော်ဒီနေရာမှာဆိုလို့ရှိရင်ယောဂလက္ခဏာတွေကဒီခုနက EPI ပေါ့နော်တို့ချက်ကောက်ွက်ဆေးလုပ်ငန်းစီမံချက်ကလည်းဒါရေးထားပါတယ် နာဆယ်ယောက်မှာတယောက်လောက်ကတော့เนาะဆွေးထိုးတဲ့နေရာမှာနာတာနီးတာအကျိတ်တွေရောက်တာခုနကလိုခုနဖျားတာဖလူလိုမဟုတ်ဒီတော့တွေးခံစားရတဲ့လက္ခဏာမျိုးတွေခံစားရတာဒါမျိုးတွေရှိပါတယ်နည်းနည်းတရားခိုင်တော့မတရားမတရားခိုင်တော့တော့ဒါအာမေလက္ခဏာမှာပါနည်းနည်းပိုပြင်းတာပါเนาะသို့တော့ကျမအနေနဲ့ကတော့ဒါယောဂလက္ခဏာဘာမှဒီအားနဲ့ပတ်သက်လို့ခံစားဘူးကျမတို့တဝေးကကွယ်စေးတွေထိုးမှုတယ်မလားအဲ့တဝေးကကွယ်စေးတွေထိုးတဲ့အခါမှာအဲခံစားရတဲ့လောက်ပဲသို့တော့ဒီတစ်ခါတော့နားတော်ကျမမနာတဲ့အတွက်ကြောင့်တော်တော်လေးကိုကျမအနေနဲ့တော့ကျင့်နေပြီဖြစ်ပါတယ
်ဒါကကွယ်စေးကလည်းဒါကယောဂကကွယ်စေးဖြစ်နေတယ်ပထမဆုံးအချိန်နဲ့ထိုးကြရမယ်ဆိုတော့လေဒီစိုးရိမ်နေကြတဲ့ပြည်သူတချို့ကိုတော့ဒီကကွယ်စေးထိုးတာနဲ့ပတ်သက်ပြီးတော့ဗိုင်းများပြန်ပြီးတော့ဝေးမျှခြင်းလဲရှင်
ကျမပြည်သူတွေကိုဒီနေရာမှာမိတ္တာနဲ့စကားပေါ်တော့လက်ဆောင်ပေးချင်တာကတော့ကောက်ွယ်စည်းတစ်ခုတည်းเนาะဒီလိုမျိုးထိုးနှံဝင်ရတဲ့အခြေအနေတွေရောက်ဖို့အတွက်ဗမ်းမလိုက်သောအဖွဲ့အစည်းတွေအစစ်စစ်သောဆုံးဖြတ်မှုတွေခံရပါတယ်အခုလက်ရှိထိုးနေတဲ့ဒီခုနကိုဗစ်ရှိကောက်ွယ်စည်းပြီးအောက်ဖို့ကောက်ွယ်စည်းနဲ့တူတူပါပဲအောက်ဖို့ကောက်ွယ်စည်းပြီးเนาะ UK မှာလည်းဒါ emergency အတွက် license emergency use အတွက် license ပေးထားတာဖြစ်ပါတယ်အိန္ဒိယအစိုးရလည်း emergency use အတွက် license ပေးထားတာဖြစ်တဲ့အတွက်ကြောင့်ကျမတို့ FDA ကလည်း EPI program ကောက်ွယ်စည်းတို့လုပ်ငန်းစီမံချက်မှာသုံးဖို့အတွက် FDA approve ပေးထားတာဖြစ်တဲ့ကြောင့်စိတ်ချလက်ချနဲ့ကောက်ွယ်စည်းထိုးနှံဖို့လိုပါတယ်ဒီနေရာမှာဖြစ်ပေါ်လာနေတဲ့နောက်ဆက်တွဲဆိုးကျိုးလေးကဒီယောဂဖြစ်ပွားမှုနဲ့နိုင်စားလိုက်လို့ရှိရင်ဘာမှကိုနောက်ဆက်တွဲဆိုးကျိုးမှုလောက်เสียပြောစကားတဲ့တော်ထည့်ပြောလောက်เสียပေါ့ဘူးဆိုတာလေးသိစေချင်ပါလေကျမတို့နိုင်ငံမှာဆိုရင်ခုယောဂဖြစ်ပွားမှုကတသိန်း4000နီးရှိနေတယ်သေဆုံးတဲ့သူကလည်း3100လောက်ရှိတယ်ဒီမှာဆိုလို့ရှိရင်အသက်85နှစ်အထက်က85နှစ်အထက်ယောဂဖြစ်ပွားမှုနဲ့85နှစ်အထက်မှာသေဆုံးတဲ့သူကိုကြည့်လိုက်မယ်ဆိုလို့ရှိရင်21ရာခိုင်နှုန်းတော့သေဆုံးမှုရှိပါတယ်ဒါဆိုရင်85နှစ်အထက်ယောဂဖြစ်တဲ့သူ5ယောက်ဆိုလို့ရှိရင်1ယောက်တည်တယ်ဆိုတဲ့အဓိပ္ပာယ်ဖြစ်ပါတယ်နော်61နဲ့85ကြားမှာဆိုလို့ရှိရင်နော်100ရာခိုင်နှုန်းလောက်ရှိတဲ့အတွက်ကြောင့်မို့အဲ့လို61နဲ့85ကြားအသက်အရွယ်တွေမှာကယောဂကူးစက်ခံရလို့ရှိရင်ဆယ်ယောက်မှတယောက်တည်းဆိုတဲ့အဓိပ္ပာယ်ဖြစ်ပါတယ်။ဒါကြောင့်မို့ကျမတို့ဒီနေပေါ့ဆာလို့လုံးဝပေါ့ဆာလို့မရတဲ့အခြေအနေဖြစ်ပါမယ်။เนาะကောက်ကွယ်ဆေးနဲ့ပတ်သက်လို့ရှိရင်တိလိုတာတွေရှိလို့ရှိရင်2019ကို call center ကိုရုံးချိန်တွေမနေ့9နာရီကနေညနေ9နာရီထိဆက်သွယ်လို့ရပါတယ်။ဒါ့အပြင် MOHS ကနေပြီးတော့ကောက်ကွယ်ဆေးနဲ့ပတ်သက်တဲ့သူတွေတည်ထိုက်တဲ့အချက်အလက်ကိုဒီကြာဘက်ပေါင်းဆောင်အနေပြင်ဆင်ပြီးတော့အပိုင်းတစ်အပိုင်းနှစ်နဲ့တရားထုတ်ပြန်တာဖြစ်တဲ့အတွက်ကြောင့်မို့ဒါတွေကိုစနစ်တကျတရားဖတ်ပါတရားဖတ်ပြီးလို့ရှိရင်အများနဲ့ဖတ်ရအောင် share ပါ sharing is caring ဖြစ်ပါတယ်ဒါဟာလည်းဇီဝတ္တဒါနဖြစ်ပါတယ်ကိုယ့်ရဲ့ share တစ်ချက်ကြောင့်ဒီမှန်လမ်းမှန်เนาะအကြောင်းအကျင့်ရာကိုကိုက share လို့အများပြည်သူဖတ်ရတယ်ဆိုရင်ဒါဟာဇီဝတ္တဒါနကုသိုလ်လေးကိုကတော့ခုနအဗမ်းမကြီးမနဲ့ရရှိတော့မှာဖြစ်ပါတယ်ဆိုတာလေးကိုပြောချင်ပါတယ်နေ့ရက်ဒီမှာကောက်ွယ်ဆေးထုတ်ပါတယ်ဒီနေ့ဆိုရင်ကျွန်မ24နိုင်ပြည့်တော့မှာဖြစ်ပါတယ်ကျွန်မတောင်းတောင်းကြီးဖြစ်ပါတယ်ကျွန်မအလုပ်တွေလည်းမနာနိုင်မနဲ့ကျွန်မလှုပ်လှုပ်နေရပါတယ်အခုလည်းပြည်သူတွေအနေနဲ့เนาะတိတိနဲ့အကြောင်းအရာလေးတွေကိုပို့ပြီးတော့เนาะကနာပြောပြည်သူတွေ awareness ကိုရှိဖို့တော့ကာကွယ်ဆေးထုတ်ဖို့အတွက်စိုးရိမ်ကြောက်ကြပြီးမရှိစေဖို့အတွက်ကျွန်မအနေနဲ့မြစ်တာရှိထားပြီးတော့ဒီကာကွယ်ဆေးနဲ့ပတ်သက်တဲ့အကြောင်းအရာလေးကိုခုလိုမျိုးဆွေးနွေးတင်ပြခဲ့ရတဲ့အတွက်လည်းအထူးဝမ်းသာပါပဲမြန်မာပြည်သူပြည်သားတွေ COVID-19 အနေရကနေပြီးအမြန်ဆုံးကင်းဝေးပါစေကမ္ဘာသူကမ္ဘာသားတွေလည်း COVID-19 အနေရကင်းဝေးပါစေလို့ဆုတောင်းပေးလိုက်ပါတယ်ကျေးဇူးတင်ပါတယ်
ဒီမြန်မာဝိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVV ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုရူးတွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆောင်မင်းညာခံတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်မြင်ပါပါရှင်မြန်မာနိုင်ငံတိုးမှရှိတဲ့လူခွင့်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးမိတယ်ဒုသက်ပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါရစေဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်ကြားဖြစ်ပါတယ်ကျွန်မကတော့အေးရမှာဘုံမြင့်ရဲ့ကျေးရွာတစ်ခုကရွာသားတွေဟာသူတို့ရဲ့မြေတွေကို public ကုမ္ပဏီတစ်ခုစီမရောင်းချင်တဲ့စိုးရိမ်စိတ်တွေများနေကြပါတယ်။ဒီကိစ္စကရွာကိုတွေးကွဲစေခဲ့ပါပြီ။ဒီဆောင်မကို Moon News Agency ကဝန်ဆောင်မကစက်ပြောပြပေးသွားမှာပ
ါ။တနင်္လာရီတိုင်းဒေသကြီးနဲ့မွန်ပြည်နယ်ဖိဆက်ရွာနယ်နမိတ်နာကရွာလေးတစ်ခုမှာရှောက်ထားဆဲကြောက်မိုင်းစီမံကိန်းတစ်ခုကြောင့်ရွာသားအချင်းချင်းတွေးကွဲစရာတွေဖြစ်နေရပါပြီ။ဒီရွာကိုတနိကျလို့သိကြပြီးအပြင်ရွာနဲ့အတွင်းရွာဆိုပြီးတော့ရှိပါတယ်။အပြင်ရွာနားမှာတော့ပလက်ခပွန်းဆိုတဲ့တောင်ရှိပါတယ်။တောင်နဲ့ရွာကတမိုင်ဝန်းကျင်လောက်သာဝေးပါတယ်။အဲ့ဒီတောင်မှာအရေးအသွေးကောင်းတဲ့ကြောက်တွေထုတ်လုပ်ဖို့ ကျောင်းမိုင်းကုမ္ပဏီတွေကမကြာခဏဆိုသလိုကန့်လှမ်းလာခဲ့ကြပါတယ်။အဲ့ဒီအထဲမှာကမြန်မာရွှေအကြက်ကုမ္ပဏီဟာတောင်ပေါ်အမြေတွေကိုတမကတောင်ရဲ့အနီးဆုံးဖြစ်တဲ့တနိကြားအပြင်ရွာကိုပါရွာတစ်ကိုပြောင်းရွှေ့ဖို့ထိလုပ်နေတာပါ။
ညောင်ပံပုတ်ဝင်လည်းကပိဟမဟုတ်ပုတ်ဝင်မဟုတ်ဟာမှ
ာကျွန်တော်တို့မှာမိသားစုဝင်9ယောက်ရှိတယ်။တားနှစ်ယောက်ကဘုန်းကြီးဝတ်နဲ့ပရိယတိစာတင်တိုင်းမှာပညာသင်နေတယ်။အငယ်ဆုံးသမီးက7တန်းနဲ့ကျောင်းတက်နေတယ်။ဒါတွေအလုံးထောက်ပနိုင်ဖို့ကဒီဥယျာဉ်ခြံကရတာပဲဒီဥယျာဉ်ခြံတွေမရှိတော့ဘူးဆိုရင်ကျွန်တော်တို့တော့အရန်ခက်ခဲသွားမယ်ဒါကြောင့်ကျွန်တော်တို့ဒီကနေမပြောင်းဘူးဥယျာဉ်ခြံတွေကိုလည်းမရောင်းဘူးဒီမှာပဲနေမယ်လက်ရှိအလုပ်တွေကိုပဲလုပ်မယ
်တနိကြားအပြင်ရွာမှာမျိုးရိုးစင်ဆက်နေထိုင်ခဲ့တဲ့နိုင်မီကပြောပြခဲ့တာပါကုမ္ပဏီကဘလက်ခမောတောင်ရဲ့မြေ68ဧကကိုအခြားနီးသုံးပြုခွင့်ပြုဖို့မြေလွတ်မြေလန့်မြေရိုင်းစီမံခန့်ခွဲရေးကော်မတီကိုပြီးခဲ့တဲ့2018ခုနှစ်ဖေဖော်ဝါရီလ28ရက်နေ့ကရှောက်ထားခဲ့ပါတယ်။ဧက2000ကျော်ရှိတဲ့တောင်ပေါ်မှာကုမ္ပဏီဘက်ကတောင်ပေါ်မြေဧက600ကျော်ကိုဝယ်ထားခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့တီမြေတွေအပါအဝင်တနိကြားကျေးရွာကဥယျာဉ်ခြံမြေအများစုဟာ2012ခုနှစ်လယ်ယာမြေဥပဒေအရလယ်ယာမြေလောက်ပိုင်းခွင့်ရှိသူအဖြစ်အတိမတ်ပြုလက်မှတ်တစ်ခုဖြစ်တဲ့ပုံစံခုနှစ်လယ်ယာမြေလောက်ပိုင်းခွင့်လက်မှတ်မရှိတဲ့အတွက်ကြောင့်စေးနိုင်ခဲ့ရတယ်လို့ဒေသခံလက်သမားတချို့ကဆိုပါတယ်။တောင်ပေါ်မြေတွေကိုဝယ်ယူရမှာလဲမူလပိုင်ရှင်တချို့ကရောင်းချတဲ့မြေတွေပါဝင်တယ်လို့ကျူးကျော်လာရောက်နေထိုင်သူအယောက်30ခန့်ကရောင်းချတဲ့မြေတွေလည်းပါဝင်နေတယ်လို့ဒေသခံတွေကပြောပါတယ်။ကျူးကျော်နေထိုင်သူတွေနဲ့ပတ်သက်တဲ့အချက်အလက်တွေကိုတော့ဒုထံဘက်ကစုံစမ်းပေမဲ့အချက်အလက်တွေမရှိသေးပါဘူး။ကျူးကျော်နေထိုင်သူတွေဟာမြေယာပိုင်ဆိုင်ခွင့်အထောက်အထားတွေမရှိပေမဲ့ကုမ္ပဏီဘက်ကပေးတဲ့ဈေးနဲ့ရောင်းချခဲ့တာပါ။အဲ့လိုရောင်းချခဲ့တဲ့သူတွေဟာရွာမှာနေထိုင်တာ2နှစ်လောက်ပဲရှိသေးတယ်လို့ဒေသခံတွေကဆိုပါတယ်။နိုင်မီးနေတဲ့အပြင်ရွာကဒေသခံရွာသားတချို့ကတော့သူတို့မြေတွေကိုမရောင်းချင်ကြပါဘူး။မြန်မာရွှေအကြက်ကုမ္ပဏီကတော့ရွာသားတွေလက်ရှိနေထိုင်ရာမြေကိုရောင်းချတဲ့အလဲအထက်အနေနဲ့ရွာတစ်တိဆောက်ပေးဖို့အဆိုပြုထားတာပါ။ဒီလိုလုပ်တာ18အိမ်သာရှိတဲ့ရွာကိုနှချမ်းကွဲစေမဲ့အကြောင်းတစ်ခုဖြစ်စေခဲ့ပါတယ်။မြေယာတွေရောင်းချရာမှာအပိတ်သက်တွေပြုလုပ်ခဲ့တဲ့ရွာကောင်းဆောင်ကိုအများပိုင်းမြေနဲ့စကြက်မြေကိုကိုကျိုးအတွက်ရောင်းချလိုက်တယ်လို့ရွာသားတွေကစွပ်စွဲခဲ့ပြီး2019ခုနှစ်မေလကရေးမြူနယ်ထွေအုပ်ရုံးကိုတန်းစားပေးပို့ခဲ့ပါတယ်။အဲ့ဒီလိုတန်ကြားတဲ့ရွာသား5ဦးနဲ့တန်ခါတပါးကိုရွာကောင်းဆောင်ကအတရေဖြတ်မှုနဲ့တရားပြန်ဆွဲထားကအခုချိန်ထိတရားရင်ဆိုင်နေရဆဲပါ။ရွာပြောင်းဖို့ကိုအိမ်ရောင်စု6ဆုကငင်းပယ်နေပေမဲ့တစ်ဖက်မှာကရွာပြောင်းဖို့ကိုလိုလားနေကြပြန်ပါတယ်။နိုင်မီကတော့ရွာမှာနေတာသူတို့လောက်မကြသေးတဲ့လူတွေကပြောင်းချင်နေကြတယ်လို့ဆိုပါတယ
်ကျွန်တော်တို့အခုနေနေတဲ့တတိကျအပြင်ရွာဆိုတာဟိုးဖိုးဘဝလက်ထက်ကလေးကနေလာကြတာအခုမှပြောင်းရမယ်ဆိုတော့ကျွန်တော်တို့မပြောင်းချင်ဘူးဒီစီမံကိန်းအကောင့်ထည့်ဖို့ဖို့ကြောင်းမဲ့ခွဲရင်တော့ကျွန်တော်တို့ဒီတတိကျတရွာတဲ့တော့မဟုတ်ဘူးမကြီးရွာလည်းထိမယ်ဒီတောင်ကအလဲမှာရှိနေတာလေတောင်ရဲ့ပတ်လည်မှာရှိတဲ့ဥယျာဉ်ခြံတွေလည်းမိုင်းခွဲတဲ့တန်းကိုထိမှာပဲ
။တနိကြားအပြင်ရွာမှာစိုက်ပျိုးမြေဧက400ကျော်ရှိပြီးတော့အသွင်းရွာမှာတော့ဧက300ကျော်ရှိပါတယ်။အများစုကတော့ရှေးရခင်ကလေးကဥယျာဉ်ခြံလုပ်ငန်းနဲ့တငါလုပ်ငန်းတွေကိုလုပ်ကံလာကြပါတယ်။နိုင်မီးရဲ့မြေကတော့ကုမ္ပဏီကတည်ဆောက်ပေးမဲ့တနိကြားဆောင်ပြကျေးရွာတည်ဆောက်ပေးမဲ့မြေနေရာထဲမှာပါဝင်နေတာပါ။ရောက်တဲ့တာပြီးဆောက်ပြီဆိုရင်တို့ရဲ့လောက်ကန်စားတောက်စရာနေရာပြောက်ွယ်သွားမှာပါဒါကြောင့်တို့ကမရွှေ့ပြောင်းချင်ကြပါဘူးဒါပေမဲ့မြန်မာရွှေအကရစ်ကြောက်ထုတ်လုပ်ရေးကုမ္ပဏီကကြေးရွာဖွံ့ဖြိုးရေးအတွက်ဆိုပြီးတော့တနိကြားအပြင်ရွာနဲ့အသွင်းရွာကြားကမြေ12ဧကပေါ်မှာရွှေ့ပြောင်းပြီးစံပြကြေးရွာအဖြစ်ရွာတစ်တိဆောက်ပေးဖို့ကထောက်ခံကြောင်းလက်မှတ်တွေကောက်ယူနေပါတယ
်တို့အောက်တဲ့ဖော်နေတဲ့တနိကြားစံပြရွာဆိုတာကကျွန်တော်တို့ကဘာမှအကျိုးရှိမှာမဟုတ်ဘူး။ကုမ္ပဏီဘက်ကယင်းနှမြုံနယ်ဖို့အတွက်ပဲဖြစ်နေတယ်။ကျွန်တော်တို့ပြည်သူအတွက်ကတော့အကျိုးရောက်ဖို့ပဲရှိပါတယ
်။ဒါကတော့ဘလက်ခမောတောင်ကာကွယ်ရေးအဖွဲ့မှနိုင်ဟန်တာကပြောပြထားတာဖြစ်ပါတယ်။ကုမ္ပဏီဘက်ကဒုအတန်ကဆက်သွယ်မေးမြန်းကြည့်ရမှာတော့ပြီးခဲ့တဲ့ဒီဇင်ဘာလ24ရက်နေ့ကမွန်ပြည်နယ်ဝန်ကြီးချုပ်အပါအဝင်အစိုးရအဖွဲ့ဝင်တွေလက်ရှိအကောင့်ထည့်ဖော်နေတဲ့တနိကြားစံပြကြေးဝါကိုလာကြည့်ခဲ့ကြတယ်လို့သိရပါတယ်။ဒေတာခံတွေကုမ္ပဏီတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့စဉ်ကမွန်ပြည်နယ်အစိုးရရဲ့သဘောထားမှတ်ချက်ကိုမြန်မာရွှေအကြက်ကုမ္ပဏီရဲ့ Managing Director ဦးကြည်စိုးကအခုလိုပဲပြောပြခဲ့ပါတယ်
။သူတို့အနေနဲ့ကတော့ဒီကုမ္ပဏီရဲ့ဒီ ဟိုဘောဒီလုတ်ပြီးတဲ့အပေါ်မှာသူတို့နေတဲ့သဘောတူတယ်ပေါ့နော်သဘောတူပါတယ်အဲခုနကကျွန်တော်တို့တင်ပြထားတဲ့အတိုင်းပါပဲသူတို့လည်းကန့်ကွက်တဲ့လူဟလာကန့်ကွက်တဲ့လူ၄ဦးပေါ့အကြောင်းရင်းတဲ့လူလည်းနေလို့ရတယ်လက်ရှိရမှာလည်းဆက်နေဟာပြောင်းနေတဲ့လူတော့ပြောင်းပြီးသားအသေးချာလေးလုတ်ပြီးပါဆိုတော့ကျွန်တော်တို့အကွက်လေးပေါ်ပြီးတော့မှတကယ်စမိတကြောင်လေးကျွန်တော်တို့လုတ်ပြီးထားပါတယ်
အခုလက်ရှိတဏိကြာအပြင်ရွာနဲ့တဏိကြာအသွင်းရွာကြားမှာရွာတစ်တည်ဆောက်မဲ့မြေနေရာမှာအကောင်ထဲပေါ်နေတဲ့ဇံပြကြီးရွာဟာမိသားစုတစုကိုပေးတရားပတ်လည်မြေခွက်ရိုက်ပြီးတော့ပေးသွားဖို့ရှိတယ်လို့ဦးကြည်စိုးကပြောပါဗျ။တ
စ်ခုနှလုံးဆိုရင်လည်းကျွန်တော်တို့ကအရန်တစ်လုံးနဲ့ဆက်ချက်လုံးကျွန်တော်တို့ဆောက်ပြီးနေမှာပေါ့နော်။မိသားစုတစုကိုပေးတရားပတ်လည်ပေးတရားပတ်လည်အခုကစနစ်တကျပေါ့။လေပေါ်ကပေ90လမ်းနဲ့
ဒါပေမဲ့ကြောက်မိုင်းထုတ်လုပ်ဖို့ကကုမ္ပဏီဘက်ကတပါဝနဲ့လူမှုပတ်ဝန်းကျင်ထိခိုက်မှုမရှိစေရေးစမ်းစစ်ချက် EIA SIA တင်ထားတာရှိပေမဲ့အခုချိန်ထိမကြသေးဘူးလို့မွန်ပြည်နယ်အစိုးရအဖွဲ့ဝင်တရားစာသားနှင့်တပါဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဒေါက်တာမင်းကြည်ဝင်းကပြောပါဗျာ။
ကြောက်မိုင်းထုတ်မယ်ဆိုရင်ဘယ်ကုမ္ပဏီပဲဖြစ်ဖြစ် EIA SIA ရှောက်ရမှာပဲလေ။အခုကုမ္ပဏီကလည်းရှောက်ထားတယ်မကြသေးဘူး။ကွန်မြူနီဘက်ကတုံဘောကမြေ68ဧကကိုကျောက်သူကိုရေလောက်ဖို့အတွက်အချာနီ30ခွေရှောက်ထားတယ်။အချာနီ30ခွေရမှအတူတူလောက်လုပ်ရမယ်
။လက်ရှိအချိန်မှာတော့ကွန်မြူနီဘက်ကရှောက်ထားတဲ့အချာနီ30ခွေမကျသေးတဲ့အတွက်ကြောင့်ကွန်မြူနီဘက်ကကျောက်ထုတ်လုပ်ခွင့်မရသေးဘူးလို့သိရပါတယ်။ကျောက်ထုတ်လုပ်ခွင့်ရလာမယ်ဆိုရင်လည်းဒေသခံတွေအတွက်အကြီးမားဆုံးစိန်ခေါ်မှုတစ်ခုဖြစ်လာနိုင်တယ်လို့မွန်ဒေသရရော်ဖုန်ဖြူရေးမကရူးအဖွဲ့မှဒါရိုက်တာမိဖြူကဆိုပါတယ်။
ဒီတောင်ကိုကြောက်ထုတ်လုပ်ဖို့ကြောင်ပိုင်းခွဲပြီဆိုတာနဲ့အဓိကခံရတဲ့သူတွေကတော့အထူးသဖြင့်မကြီးကြီးရွာတဏီကြအပြင်ရွာနဲ့အတွင်းရွာကပြည်သူတွေပဲသူတို့ကဒီတောင်ကရေကိုပဲအားကိုးနေရတာဆိုတော့ပထမတစ်ချက်ကရေရင်းမြစ်တွေထိခိုက်မယ်ဒုတိယတစ်ချက်ကတော့ဒေသခံတွေအားထားနေရတဲ့ဥယျာဉ်ခြံတွေထိခိုက်မယ်ပေါ့နော်နောက်ဆက်တွဲတွေကတော့မိသားစုစားဝတ်နေရေးထိခိုက်လာနိုင်မယ်
မွန်ပြည်နယ်ဟာကြောက်မိုင်းကြောက်ဒေသခံတွေထိခိုက်နေတာကိုလက်တွေ့တာတကအများစွာနဲ့ကြုံတွေ့ခဲ့ဖူးတဲ့ပြည်နယ်တစ်ခုဖြစ်ပါတယ်။ပြည်ခရက်2019ခုနှစ်ဩဂတ်လကပေါင်မြို့နယ်တဲဖြူကုန်းကျေးရွာအုပ်စုကမလတ်တောင်မြေသားဖြူကျပြီးတောင်ပဝန်းကျင်မှာနေထိုင်တဲ့မိသားစုတွေမြေအောက်ကိုမြေရောက်တည်ဆုံခဲ့ရပါတယ်။မွန်ပြည်နယ်အတွင်းမှာထွေအောက်ကလိုင်စင်ချပေးထားတဲ့ကြောက်မိုင်းပေါင်ရာနဲ့ချီရှိပြီးတစ်တော်ကျွမ်းအတွင်းလောက်ပိုင်ခွင့်ရရှိထားတဲ့ကြောက်မိုင်းကုမ္ပဏီ22ခုရှိတဲ့အထက်မှာလိုင်စင်သက်သန်မတိုးလို့ရပ်နာလိုက်ရတဲ့ကုမ္ပဏီတွေရှိတယ်လို့လက်ရှိကြောက်မိုင်းလုပ်နေတဲ့ကုမ္ပဏီကတော့ငါးမိုင်းသာကြောက်ထုတ်လုပ်လျက်ရှိနေတယ်လို့မွန်ပြည်နယ်အစိုးရအဖွဲ့ကနေသိရပါဗျ။အစိုးရကဘလို့စီမံပေးမယ်ကုမ္ပဏီဘက်ကဘလို့တာဝန်ယူပေးမယ်ဆိုတာကိုသေချာမသိရသေးတဲ့အပြင်အနေရလဲရှိလာနိုင်တဲ့တောင်နဲ့အနီးဆုံးတနိကြာအဖြစ်ရောဆိုတဲ့ချက်မြောက်ရနေရာကနေမပြောင်းချင်တဲ့မိညုံစိန်ကတော့
တကယ်လို့ဒီကနေကျမတို့ပြောင်းမယ်ဆိုရင်ကျမတို့အတွက်အကျိုးမရှိဘူး။ဒါကြောင့်ကျမတို့မသွားဘူး။လက်ရှိကျမတို့နေနေတဲ့နေရာကလည်းအကောင်းပဲရှိနေတာ။ကျမတို့အိမ်တွေကလည်းအကောင်းပဲရှိနေသေးတယ်။ဒီနေရာကကျမတို့မိဘတွေထားခဲ့တဲ့အချမ်းမြေတွေဖြစ်တဲ့အတွက်ဒီနေရာမှာပဲကျမတို့ဆက်နေတော့မယ်။
ကျေးဇူးပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရရလို့ကျေးဇူးတင်လို့ဂျိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ Moon News Agency ကဝန်ဆောင်မှုဂျိုးအတန်ကအေးအောင်ဒါနီနဲ့ဒါရင်ချင်းတို့ဖြစ်ပါတယ်ဂျိုးအတန်ပတ်စဉ်အတန်လွှင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook Seminar အပြင်ဂျိုးအတန် Facebook Seminar SoundCloud YouTube အန်ဂျွန်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00 နာရီကနေ 10:00 နာရီအတွင်းနဲ့တနင်္ဂနွေနေ့မနက်6:00 နာရီကနေ 9:00 နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနေသာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနယ်ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SGC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation ညီဝင်တွေတို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်။နောက်ပတ်တွင်မှာလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒီအစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
မင်္ဂလာပါညနေတဲ့သုတေသနအဖွဲ့ရဲ့တိပုတ်အစီအစဉ်ကနေကြိုဆိုပါရစေမြန်မာနိုင်ငံဒေသအသီးသီးမှာဖြစ်ပွားနေတဲ့လူအခွင့်ရေးနိုင်ငံရေးငြိမ်းချမ်းရေးစားရကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ညနေတဲ့သုတေသနအဖွဲ့ကအမြဲဆောင်ကြီးလေ့လာနေပါတယ်ဒီတစ်ပတ်မှာတော့တိုင်းသားဒေသအသီးသီးမှာဖြစ်ပွားနေတဲ့စစ်နေငြိမ်းချမ်းရေးအခြေအနေတွေရွေးကောက်ပွဲအလွန်ကာလနိုင်ငံတကာဆက်ဆံရေးအခင်းကျင်းနဲ့ပတ်သက်ပြီးဆွေးနွေးသွားမှာပဲဖြစ်ပါတယ်ကျွန်မအိတ်တန်တာအေးပါ
ကျွန်တော်မင်းတန်စင်ပါ
ဒီတစ်ပတ်မှာတော့မြန်မာနိုင်ငံကြီးမှာလှုပ်ရှားမှုတွေအဖြစ်ပျက်တွေရှိခဲ့တယ်ပေါ့နော်။ဟိုဥပမာပြောရမယ်ဆိုလို့ရှိရင် DKP ခေါင်းဆောင်တွေအဖွဲ့လိုက်နှုတ်ထွက်သွားတာမျိုးဟိုနောက်မှတက်မတော်နဲ့ပြန်လဲညှိနှိုင်းနေဆိုတာတွေရှိတယ်။နောက်အစိုးရကလည်းအစိုးရတက်ထောက်ခံပွဲပြုလုပ်ဖို့ဆော်ဩတာတွေဟိုတက်မတော်ဘက်ကလည်းတက်မတော်ထောက်ခံပွဲကျင်းပပြုလုပ်နေတာတွေရှိတယ်။ရွေးကောက်ပွဲနဲ့ပတ်သက်ပြီးဆိုလို့ရှိရင်လည်းတက်မတော်ဘက်ကနေကြေညာချက်တွေထုတ်ပြန်နေတာမျိုးတွေရှိတယ်။ဟိုအစိုးရတက်မဖွဲ့စည်းခင်မှာနိုင်ငံတကာကနေလာရောက်တဲ့ဟိုတွေးဆမှုတွေလည်းရှိတယ်။ဟိုထုံးစံတိုင်းပဲပေါ့နော်။တခြားတစ်ဖက်မှာလည်းတိုက်ပွဲတွေစစ်ပေးရှောင်တွေအရေးကလည်းအခွင့်အရေးဆက်လက်ရှိနေတော့မယ်။အဲ့ဒီတော့ပထမဦးဆုံးစစ်နယ်ညီချင်းရေးအကြောင်းစပြီးတော့ဆွေးနွေးကြည့်ချင်အောင်လေ။ဟိုကွန်မင်းတပ်ဆက်အနေနဲ့ဗာမျက်စာပြီးဆွေးနွေးကြည့်မလဲမသိဘူး
။ဒီကျွန်တော်လေးလာတွေ့ရှိထားတဲ့အထက်ကမှ2020ဒီဇင်ဘာလကုန်ပိုင်းကလေးကနေစပြီးတော့ဒီကရင်မျိုးသားစီယုံ KNU နဲ့မြန်မာတက်မတော်တို့ကြားမှာတိုက်ပွဲတွေပြန်လည်ဖြစ်ပွားလာခဲ့တယ်။ဒီလိုဖြစ်ပွားတဲ့အကြောင်းရင်းတွေကဒီတက်စကန်တွေကိုပြန်လည်ဖယ်ရှားပေးဖို့ထုတ်ပြန်ကြေညာချက်တွေထုတ်တာကနေစပြီးဖြစ်ပွားလာခဲ့တာ။ဒီလထဲမှာဆိုရင်10ရက်နေ့ကနေ14ရက်နေ့အထိကို4ရက်ဆက်တိုက်ဒီတိုက်ပွဲတွေပြန်လည်ဖြစ်ပွားလာခဲ့တယ်။ဒီတိုက်ပွဲတွေဖြစ်ပွားတာကတော့ကြာပြီပေါ့နော်။ဒါပေမဲ့ဒီတိုက်ပွဲတွေကဖြည့်ရှင်းနိုင်ခြင်းမျိုးမရှိသေးဘဲနဲ့ပိုပြီးတော့ဆိုးလာတယ်။ဒီလိုတိုက်ပွဲတွေဖြစ်ပွားတဲ့အကြောင်းရင်းနဲ့ပတ်သက်ပြီးတော့ဒီ KNU ကဗိုလ်ချုပ်ကြီးစောကျော်နေကတော့တက်စကန်တွေရွှေ့ပြောင်းသွားလာတဲ့အခါမှာတစ်ဖက်နဲ့တစ်ဖက်ကြိုတင်ပြီးတော့အကြောင်းကြားရမယ်။ပြီးတော့နှစ်ဖက်သဘောတူညီချက်တွေကိုရယူရမယ်။ဒီလိုမှမလုပ်ဘူးဆိုရင်တော့ဒီတိုက်ပွဲတွေကဆက်ပြီးတော့ရှိနေအောင်မှာပဲလို့ပြောထားတဲ့မျိုးတွေကတော့တွေ့ရတယ်
။ဟုတ်တယ်နော်ဟိုတက်မတော်သတင်းမှန်ပြန်ကြားရေးကဗိုလ်ချုပ်စုံမင်းထွန်းကလည်းဒီပွင့်လင်းရသည်ရောက်လာတဲ့အခါမှာရိတ်ခါပို့ဖို့အတွက်လမ်းဟောင်းပြုပြင်တာတို့လမ်းအသစ်ဖောက်တာတို့ရှိတယ်ပေါ့အဲ့ဒါအောင်မှ KNU ကနေချောင်းမြောင်းပစ်ခတ်တယ်လို့ဆိုထားတာမျိုးတွေတွေ့ရတယ်ဒါပေမဲ့ဒီနေရာမှာတေချာစဉ်းစားကြည့်မယ်ဆိုလို့ရှိရင်ဒီဟိုလမ်းဟောင်းပြုပြင်တဲ့နေရာတွေက NCA မထိုးခင်တည်းက KNU ထိန်းချုပ်နေမြေတွေဖြစ်တယ်အဲ့တော့တက်မတော်အနေနဲ့ဒီထိန်းချုပ်နယ်မြေတွေမှာလှုပ်ရှားမှုတစုံတရာပြုလုပ်မယ်ဆိုလို့ရှိရင် KNU ဟိုအကြောင်းကြားတာနောက်သဘောတူညီချက်ယူပြီးမှထိန်းသိမ်းသိမ်းသိမ်းလုပ်တာမျိုးကတော့ပုံဖြတ်တဲ့နယ်လို့ယူဆတယ်။တိုက်ပွဲတွေကရွာတွေအနီးအနားမှာဖြစ်နေတော့လေဟိုရွာသားတွေဒေသခံတွေရဲ့အနေထားကိုဘယ်လိုညံရှိနေလဲမသိဘူး
။ဒီတိုက်ပွဲတွေကြောင့်မလို့ဒေသခံတွေအနေနဲ့လက်နက်ကြီးကြတာတနက်ကြီးမှန်တာတွေနဲ့ဒီနေရဲစွန့်ခွာထွက်ပြေးနေရတာမျိုးတွေကြုံနေရတယ်။ဒီလိုကိစ္စရက်တွေကိုထိထိရရောက်ဖြေရှင်းနိုင်တဲ့မျိုးတွေကိုတော့မတွေ့ရဘူးဒီတကယ်တမ်းဒီစစ်ပွဲတွေဖြစ်လာပြီဆိုရင်နှစ်ဖက်လက်နက်ကင်ထားတဲ့တပ်ဖွဲ့တွေနဲ့ထိကြိုက်တာမျိုးမဟုတ်ဘဲနဲ့ဒီဈားတွေကလက်နက်မဲ့တဲ့ပြည်သူတွေကဒီစစ်ရဲ့ဒဏ်ကိုပို့ပြီးတော့ခံရတယ်ပေါ့လက်နက်ရှိတဲ့သူတွေထက်ဆိုင်ဒီလက်နက်မဲ့တဲ့ပြည်သူတွေကပို့ပြီးတော့ဒီစစ်ပွဲတွေကြောင့်မလို့လူခွင့်ရေးချိုးပေါက်ခံနေရတာတွေကိုအများကြီးပို့ပြီးတော့ကြုံနေရတယ်ပေါ့
တိုက်ပွဲသတင်းတွေအဲ့လိုမျိုးပြည်သူတွေထိခိုက်နေရတဲ့သတင်းတွေကိုနားထောင်ကြည့်ပြီးတဲ့နောက်မှာပေါ့နော်အခုလက်ရှိမှာဒီလိုမျိုးဖြစ်နေတာကဟို NCA မှာပါဝင်တဲ့ဂတိကဝတ်တွေသဘောတူညီချက်တွေကိုဟိုအကောင့်ထဲမပေါ်နိုင်တာလို့တော့သုံးသပ်မိတယ်အဲ့ဒီတော့အကြံပြုချက်အနေနဲ့ပြောလို့ရမယ်ဆိုရင် NCA ရဲ့အားနည်းချက်တွေကိုပြန်လည်ပြုပြင်ပြီးဟိုအတွက်ဆန်းစစ်သွားရမယ်ပေါ့နော်ဟိုအပြစ်ခန့်ရစဲကြီးမှာပါဝင်တဲ့သဘောတူညီချက်တွေကိုလည်းပုံမူတိကျအောင်ပုံမူရှင်းလင်းအောင်ဟိုအဲ့ဒါမှလည်းအဲ့လိုလှုပ်ထားမှထိထိရောက်ဖော်ဆောင်နိုင်မယ်လို့ယူဆတယ
်ဒီလိုပါပဲကင်းပြည်နယ်အကြောင်းကိုပြောပြီးဆိုရင်တော့ဒီရခိုင်ဘက်ကိုဆက်ပြီးတော့ပြောခြင်းနဲ့ဒီရခိုင်ဘက်မှာဆိုရင်ငိမ့်ငိမ့်ကအမှန်တကယ်မရရှိသေးပေမဲ့စစ်ပွဲတွေပဋိပက္ခတွေမဖြစ်တော့တာနှစ်လကျော်လောက်ကြာနေပြီဖြစ်တယ်ဒီတိုက်ပွဲတွေမရှိတော့ပေမဲ့စစ်ကြံလက်နက်ပစ္စည်းတွေမြေမြုံမိုင်းရဲ့ NDA တွေကိုတော့ဒီပြည်သူတွေအနေနဲ့ခံနေရတယ်။အမ်းမြုံနယ်ဇပထားကြီးရွာမှာဆိုရင်ဒီဇန်နဝါရီလ10ရက်နေ့ကစစ်ကြံလက်နက်ပစ္စည်းတစ်ခုကိုရွာသားတယောက်ကတွေ့ရှိသွားတယ်။တွေ့ရှိပြီးသွားပြီးတော့မှဒီရွာထဲကိုယူဆောင်လာတယ်။အဲ့လိုနဲ့ပဲရွာသားတွေဝိုင်းအောင်ကြည့်ရှုနေတဲ့အချိန်မှာပဲမတော်တဆပေါက်ကွဲသွားတယ်ထင်ပါရဲ့။ဒီလိုပေါက်ကွဲမှုကြောင့်ပဲလူတယောက်ကတော့ပွဲချင်းပြီးတေဆုံးခဲ့တယ်။ကျန်တဲ့လူ၈ယောက်ကတော့ထိခိုက်ဒဏ်ရာရရှိခဲ့တယ်။တည်ဆုံးသွားတဲ့တယောက်ကတော့ဒီအသက်40ကျော်အရွယ်အမျိုးသမီးတဦးဖြစ်ပြီးတော့ဒီကြံရှိရဲ့ဒီ၈ယောက်ထဲမှာမှဒီအသက်3နှစ်5နှစ်9နှစ်အရွယ်ကလေးငယ်တွေပါဝင်နေတာကိုတော့စိတ်မကောင်းဝယ်ရတွေ့မြင်ရတယ်ပေါ့နော်ဒီတစ်ဆက်တစ်ဆက်ထဲမှာပဲရခိုင်ပြည်နယ်နဲ့ဆက်ဆက်နေတဲ့ချင်းပြည်နယ်အကြောင်းပြောမယ်ချင်းပြည်နယ်ပလောက်ဝချောင်းဝအနီးမှာဝါခုတ်ဖို့သွားတဲ့အမျိုးသမီးတဦးကဒီမင်းမြုံမိုင်းကိုနင်းမိတယ်နင်းမိပြီးတော့မှဘယ်ဘက်ခြေထောက်မှာထိခိုက်ဒဏ်ရာရသွားတယ်သူ့ရဲ့အမျိုးသားကဒီမြမတက်မတော်မှာတောင်ဝင်ထမ်းဆောင်နေရဖြစ်တဲ့အတွက်ကြောင့်တရင်289မှာပဲစေကူသားမှုခံယူရယ်ပြီးတော့မှဒီစစ်တွေမှာရှိရဲ့စေယုံတရုံကိုပြောင်းလဲကူတာသွားမယ်လို့သိရတယ်။ဒီလိုမြင်းပြုံမိုင်းနေစစ်လက်နက်ပစ္စည်းတွေကြောင့်ဒေသခံတွေကဒီထိခိုက်မှုတွေတေဆုံးမှုတွေရှိနေရတယ်။ဒီလိုအချက်တွေထဲမှာကျွန်တော်အတွက်ဒီလအတွင်းမှာသိသားစီတဲ့အချက်ကတော့အရင်တစ်ပတ်တိဖို့အစီအစဉ်မှာပြောသွားခဲ့တဲ့ကြောက်တော်မျိုးနယ်ကမြေမြုံမိုင်းနေမိတဲ့အမျိုးသမီးပေါ့နော်။ဒီအမျိုးသမီးကတော့ဒီကြောက်တော်မျိုးနယ်မှာရှိတဲ့ဆေးရုံတရုံမှာဆေးကုသမှုခံယူနေတဲ့ဒဏ်ရာတွေပြင်းထန်လို့နေတဲ့အတွက်ကြောင့် ဒီလ၁၈ရက်နေ့မှာပဲကွယ်လွန်သွားခဲ့တယ်
။အခုလိုမျိုးအရတားတွေတိတ်ဆုံးနေတာထိခိုက်ထန်ရနေတဲ့ဟာတွေကိုကြားရတာအရင်စိတ်မကောင်းဝေရပဲဖြစ်တယ်။ဟိုတခြားတစ်ဖက်မှာလည်းရခိုင်ပြည်နယ်မှာပြီးခဲ့တဲ့အပတ်က15ချိန်မြောက်ပြည်နယ်လွှတ်တော်အစည်းအဝေးကိုကျင်းပခဲ့တယ်။ဟိုဒီအစည်းအဝေးမှာထူးခြားခြားအဆိုနှစ်ခုတင်သွင်းခဲ့တယ်ပေါ့နော်။ဟိုပထမတစ်ခုကတော့ AA ကိုအကြံဖက်အဖွဲ့ကနေဖယ်ရှားပေးမယ်ဆိုတဲ့အဆိုပါ။ဇန်နဝါရီ14ရက်နေ့တုန်းကဒီအဆိုကိုပြည်ထောင်စုအဆင့်ကိုတောင်းဆိုမယ်ဆိုပြီးတော့ဟိုအတည်ပြုခဲ့ကြတယ်။အဲ့ဒီနေ့မှာပဲရခိုင်ပြည်နယ်မှာဟိုအင်တာနက်2G ပဲရရှိသေးတဲ့မြို့နယ်တွေကို 4G အဖြစ်အဆင့်မြင့်တင်ပေးဖို့အဆိုကိုတောင်းဆိုခဲ့ကြတယ်။ဟို2019ခုနှစ်ကတည်းကရခိုင်ပြည်နယ်က10မြို့နယ်နောက်ပြီးတော့ဟိုချင်းပြည်နယ်ပလတ်ဝါပါပါဝင်လို့ရှိရင်စုစုပေါင်း9မြို့နယ်ပေါ့နော်။အဲ့ဒါကိုအစိုးရဘက်ကနေအင်တာနက်ပိတ်ထားတာမျိုးဖြစ်တယ်။2020နှစ်လယ်လောက်မှာမောင်တုံးမြို့ကို 4G ဖွင့်ပေးခဲ့တယ်။ဟိုတခြားမြို့နယ်တွေကလည်း 2G ရောရရှိခဲ့တယ်။ဟိုအခုလက်ရှိမှာတော့ဒီ 2G internet ကို 4G ရရှိအောင်ဆိုပြီးတောင်းဆိုနေတာပဲဖြစ်တယ်။ရခိုင်ပြည်နယ်မှာငင်းချင်းလုပ်ငန်းစဉ်ပေါ်ဆောင်နေတဲ့အချိန်ဒီ AA ကိုအကြံဖက်အဖွဲ့ကနေဖယ်ရှားပေးဖို့ဆိုတဲ့အဆိုကဟိုကောင်းမွန်တဲ့အဆိုတစ်ခုလို့သုံးသပ်မိတယ်။အပြန်အလှန်ယုံကြည်မှုတည်ဆောက်ဖို့ကဟို AA အဖွဲ့နဲ့နေမဟုတ်ဘူး။အခြားလက်နက်ကန်အဖွဲ့တွေနဲ့လည်းဒီယုံကြည်မှုတည်ဆောက်တဲ့နေရာမှာပုံမလွယ်ကူလာမယ်လို့ယူဆမိတယ်။အင်တာနက်ကိစ္စဆိုရင်လည်းအဲ့လိုပဲပေါ့နော်အခုလက်ရှိမှာတော့ဟိုရခိုင်ပြည်နယ်မှာစည်ရေးပဋိပက္ခတွေကညှိနှိုင်းနေပြီဟိုအရင်တုန်းကတော့စည်ရေးပြင်းထန်နေတော့အင်တာနက်ကိုအသုံးပြုပြီးစည်ရေးလှုပ်ရှားမှုလုပ်မယ်အဲ့လိုမျိုးဟိုစိုးရိမ်ချက်တွေရှိတာပေါ့နော်အခုလက်ရှိမှာစည်ရေးညှိနှိုင်းနေတာဖြစ်တဲ့အတွက်ဟိုအင်တာနက်ပြန်ဖွင့်ပေးလိုက်တာကဟိုပြည်သူလူထုရဲ့ဒီလူမှုစည်းဝါဘဝတိုးတက်ဖို့လို့နောက်ပြီးတော့ပညာရေးလက်လန်းမှီဖို့လို့ COVID-19 လိုမျိုးဟိုကျန်းမာရေးဆောင်ရှားမှုတွေရရှိဖို့နောက်ရခိုင်ပြည်နယ်မှာဆိုဟိုမြေမြုံမိုင်းအန္တရာယ်ပေါ့နော်ဟိုမြေမြုံမိုင်းနဲ့ပတ်သက်တဲ့ awareness တွေရရှိဖို့အတွက်ပြည်သူတွေအနေနဲ့ internet ကလိုအပ်တယ်လို့သုံးသပ်မိတယ
်ဟုတ်ကဲ့ဒီကရင်ပြည်နယ်နဲ့ရခိုင်ပြည်နယ်အကြောင်းတွေပြောပြီးပြီဆိုရင်တော့ဒီရှမ်းပြည်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေအကြောင်းကိုပြောစင်တယ်ဒီရှမ်းပြည်မြောက်ပိုင်းမှာဆိုရင်မန်တုံမိုင်းလုံးလားရှုနဲ့နန်းစံမြို့နယ်မှာမြမတပ်မတော်နဲ့ TNL တွေကဒီတိုက်ပွဲ၄ချိန်ဖြစ်ပွားခဲ့တယ်ကြောင်မဲမျိုးနယ်မှာဆိုရင်လည်း TNL နဲ့ RCSS တပ်မတော်တို့ကဒီလ12ရက်နေ့နဲ့16ရက်နေ့မှာတိုက်ပွဲတွေဖြစ်ပွားခဲ့တယ်။အဲစုစုပေါင်းတိုက်ပွဲကတော့2ချိန်ဖြစ်ပွားခဲ့တယ်။ဒီတအန်းမျိုးသားလွတ်မြောက်ရေးတပ်မတော် TNL ရာဆိုရင်မြောက်ပိုင်းမဟာမိတ်3ဖွဲ့ထဲမှာတစ်ဖွဲ့အပါအဝင်ဖြစ်ပြီးဒီတစ်ဖက်သက်အပြစ်ခတ်ရဲ့အကြောင်းကြေညာထားတဲ့အဖွဲ့လေးဖြစ်တယ်။ပြီးတော့ဒီလထဲမှာပဲသူကကြေညာချက်2ဆောင်ကိုထုတ်ပြန်ထားတာရှိရဲ့။ကြေညာချက်2ဆောင်ကသူတို့ရဲ့58နှစ်မြောက်နှစ်ပတ်လည်နေ့အခမ်းအနားမှာထုတ်ပြန်ထားတာ။နောက်ထပ်2ဆောင်ကတော့ဒီဘ ഹു ကောမတီနှစ်ပတ်လည်အစည်းအဝေးမှာထုတ်ပြန်ထားတဲ့ကြေညာချက်တွေဖြစ်တယ်။ဒီကြေညာချက်တွေထဲမှာဆိုရင်တိတာစီတဲ့အချက်တွေကကြတော့ဒီ TNL အနေနဲ့မြန်မာတပ်မတော်နဲ့ RCSS တပ်မတော်တို့ကသူ့အပေါ်ကိုထိုးစစ်ဆင်တိုက်ခိုက်နေရတဲ့အကြောင်းမျိုးသူ့အနေနဲ့ခုခံကာကွယ်နေရတယ်ဆိုတာမျိုးတွေဖော်ပြထားတယ်။ပြီးတော့သူ့အနေနဲ့တခြားလက်နက်ကိုင်အဖွဲ့တွေကသူ့ကိုနိုင်ငံရေးရငြိမ်းချမ်းရေးစကားပြောဖို့လာရောက်ကမ်းလှမ်းလာခဲ့မယ်ဆိုရင်သူအနေနဲ့အစင်သင်းဖြစ်နေရဲဆိုတဲ့အကြောင်းကိုပြောထားတယ်။တကယ်လက်တွေ့မှာတော့ဒီ TNL ကအခြားအဖွဲ့တွေကိုငင်းငယ်စကားပြောဖို့ကန့်လန့်ထားတာမျိုးတွေမရှိသလိုသူ့ကိုလည်းလာပြီးတော့ကန့်လန့်ထားတာမျိုးတွေကိုတော့မတွေ့ရပါဘူး။လက်ရှိအချိန်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရအတွက်ဒုတိယအကြိမ်အစိုးရတက်တန်းဟာလည်းရောက်ရှိလာရမှာဖြစ်တယ်။ဒီအစိုးရတက်တန်းအတွက်ဒီငင်းငယ်ဖြစ်စဉ်တွေတိုက်ပွဲတွေကသူတို့အတွက်ကြီးမားတဲ့စိန်ခေါ်မှုတည်ရလေဖြစ်တယ်။ဒီနိုင်ငံတကာအနေနဲ့လည်းမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်တွေဒီစီးပွားရေးအပေါ်မှာစိတ်ဝင်စားမှုတွေရှိလာတယ်ဒီလိုစိတ်ဝင်စားမှုတွေရှိလာတဲ့အတွက်ကြောင့်ပဲဒီမြန်မာနိုင်ငံကိုတရုတ်နိုင်ငံဂျပန်နိုင်ငံနဲ့ရုရှားနိုင်ငံနိုင်ငံကြီးသုံးနိုင်ငံတို့ကနေပြီးတော့မှကိုယ်စားလှယ်တွေဆင်လွတ်ပြီးတော့လာရောက်တွေ့ဆုံခဲ့ကြရရှိတယ်တရုတ်နိုင်ငံကလာရောက်တွေ့ဆုံတဲ့အထက်ကမှစိတ်ဝင်စားဖို့ကောင်းတဲ့အချက်တွေတတိထားမဲ့အချက်တွေကိုမအိမ်ရပဲဆက်ပြီးပြောပြပေးပါ
ဟုတ်ကဲ့ဟိုလေတရုတ်နိုင်ငံလာသွားတာကတော့တရုတ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တယ်ဟိုနိုင်ငံတော်ကောင်စီဝင်လည်းဖြစ်တယ်မစ္စတာဝန်ဟီပေါ့နော်သူကဟို January 17ရက်နေ့ကလာရောက်ခဲ့တာဖြစ်တယ်ဟိုသူ့ရဲ့ခရီးစဉ်မှာဟိုတွေ့တွေ့ခဲ့တာတွေကနိုင်ငံတော်သမ္မတပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နောက်ပြီးတော့ကာကွယ်ရေးဦးစီးချုပ်နောက်နိုင်ငံတော်အတိုင်ပင်ခံရုံးဝန်ထမ်းဌာနဝန်ကြီးတွေလည်းပါတယ်ပေါ့နော်သူတို့တွေကတော့တရားစီတွေ့ဆုံခဲ့တာပဲဖြစ်တယ်ဒီဆွေးနွေးချက်တွေမှာဟိုတရုတ်မြန်မာစီးပွားရေးဆင်ခြင်နဲ့ပတ်သက်တဲ့ကိစ္စရပ်တွေဆွေးနွေးသွားတယ်လို့သိရတယ်။နောက်ပြီးတော့ဟို COVID-19 ကာကွယ်ရေးကုသရေးထိန်းချုပ်ရေးဒီအကြောင်းအရာတွေလည်းပါဝင်တယ်။အရင်နှစ်တွေကတည်းကလုပ်ခဲ့တဲ့ဒီတရုတ်မြန်မာယဉ်ကျေးမှုနဲ့ခရီးသွားလာရေးနှစ်အခမ်းအနားပေါ့နော်။အဲ့ဒါကိုဒီနှစ်မှာလည်းဆက်လုပ်မယ်ဆိုတဲ့အကြောင်းတွေထည့်သွင်းခဲ့တယ်။အထူးသဖြင့်သတိထားမယ့်အရာကတော့ဟိုတရုတ်နဲ့မြန်မာနိုင်ငံကနိုင်ငံတကာမျက်နှာစာမှာပုံမှန်ရင်းနှီးချက်ခင်ဆိုတာပူးပေါင်းသွားမယ်ဆိုတာမျိုးကိုထည့်သွင်းသွားတာတွေ့ရတယ်။ဒ ဒီဆွေးနွေးပွဲမှာတခြားစာချုပ်ဟိုစာချုပ်ရေးထိုးမှုတွေနောက်ပြီးစာချုပ်လွှာရေးထိုးမှုတွေလည်းပါဝင်ခဲ့တယ်။အဲဥပမာပေးရမယ်ဆိုလို့ရှိရင်မန္တလေးကျောက်ဖြူယထာလန်းစီမံကိန်းလိုမျိုးအဲလိုစီးပွားရေးစီမံကိန်းစာချုပ်လွှာတွေပါဝင်တယ်။ငြိမ်းချမ်းရေးနဲ့ပတ်သက်တာဆိုလို့ရှိရင်လည်းဒီကချင်ပြည်နယ်မှာထွက်ပြေးတိမ်းရှောင်နေရတဲ့နေရဲဆွနဲ့ဒုက္ခသည်တွေအတွက်ပေါ့နော်။တရုတ်နိုင်ငံဘက်ကနေပြီးငွေကြေးထောက်ပံ့မယ်ဆိုတဲ့စာချုပ်လွှာမျိုးတွေလည်းပါဝင်တယ်။နောက်ထပ်ထူးခြားချက်တစ်ခုကတော့ Mr. Wang Yi ကကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်ကိုတော့တွေ့တဲ့အချိန်မှာဒီ2019ခုနှစ်တုန်းကဘင်္ဂလားဒေ့ရှ်ကိုထွက်ပြေးတိမ်းရှောင်သွားခဲ့ရတဲ့ရိုဟင်ဂျာဒုက္ခသည်အရင်းနဲ့ပတ်သက်ပြီးဆွေးနွေးသွားတယ်ဆိုတာသိရတယ်။ဟိုဒီကိစ္စမှာပေါ့နော်မြန်မာအစိုးရအနေနဲ့ရိုဟင်ဂျာတွေကိုသူတို့ရဲ့အမည်နာမကိုတော့ခေါ်ယူသုံးဆွဲနေတာမျိုးတော့မရှိသေးပါဘူး။ဟိုနိုင်ငံခြားရေးဝန်ကြီးပြန်သွားပြီးသိမ့်မကြခင်မှာပဲနော်ဟိုတရုတ်နိုင်ငံဘင်္ဂလားဒေ့ရှ်နိုင်ငံနောက်မြန်မာနိုင်ငံသုံးနိုင်ငံကြားမှာအလွတ်သဘောဆွေးနွေးပွဲတစ်ခုပြုလုပ်ခဲ့တယ်ပေါ့ဟိုဒီလိုအလွတ်သဘောဆွေးနွေးပွဲကိုတရုတ်နိုင်ငံအနေနဲ့ဟိုမနစ်ကနေဗေကျင်းမှာပြုလုပ်မယ်လို့စီစဉ်ခဲ့တာဖြစ်တယ်။အဲဒါပေမဲ့ဟိုအကြောင်းအကြောင်းတော့မလုပ်ဖြစ်ခဲ့ဘူးပေါ့နော်ဒီဆွေးနွေးပွဲကဟိုပထမဆုံးအကြိမ်အွန်လိုင်းအလုပ်တဲ့ဆွေးနွေးပွဲမျိုးလည်းဖြစ်တယ်။ဟိုထူးခြားချက်အနေနဲ့ကတော့အစိုးရအဖွဲ့ခေါင်းဆောင်တွေကတက်ရောက်တာလို့မျိုးမဟုတ်ဘဲနဲ့ဒုတိယဝန်ကြီးအဆင့်ယာဒူးရှိတဲ့လူတွေတက်ရောက်ကြတာပဲဖြစ်တယ်။မြန်မာနိုင်ငံဘက်ကဆိုလို့ရှိရင်ဟိုအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနကဟိုဒုတိယဝန်ကြီးဦးဟောက်ထိုးစွမ်းပါတယ်။အနောက်ပြီးတော့တရုတ်နိုင်ငံဘက်ကဆိုရင်နိုင်ငံခြားရေးဒုဝန်ကြီးပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကဆိုလို့ရှိရင်အမြင်နိုင်ငံခြားရေးဘက်ကအမြင်နဲ့အတွင်းဝင်တယောက်ပါတာတွေ့ရတယ်။ဒီဆွေးနွေးပွဲရဲ့အဆုံးသတ်မှာပေါ့နော်ရိုဟင်ဂျာဒုက္ခသည်တွေပြန်လည်လက်ခံဖို့အတွက်ဟိုအပြုသဘောဆောင်တဲ့ဆွေးနွေးမှုတွေရရှိခဲ့တယ်လို့တော့သုံးပတ်လုံးကဆိုထားတာတွေ့ရတယ်
။ဒီရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးရလဲအရေးကြီးတဲ့အချက်တစ်ချက်ဖြစ်တယ်။ဒီဒုက္ခသည်တွေနေရပြန်ရေးအတွက်ပဲမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနှစ်နိုင်ငံလုံးကအကြိမ်ကြိမ်တွေ့ဆုံဆွေးနွေးမှုတွေရှိခဲ့တယ်။ဒီတွေ့ဆုံဆွေးနွေးမှုတွေကလက်တွေ့မှာအကောင့်ထဲမပေါ်လာဘဲနဲ့ပြတ်ခဲ့ရတယ်။ဒီပြက်ခဲ့ရတဲ့အကြောင်းရင်းတွေကမြန်မာအစိုးရအနေနဲ့ဒီဒုက္ခသည်တွေအပေါ်လူအခွင့်အရေးတွေနိုင်ငံသားအခွင့်အရေးတွေအသက်အိုးအိမ်စီးစိမ်ဆိုင်ရာအာမခံချက်တွေသူတို့ရဲ့လူမှုစီးပွားဘဝတွေဖွံ့ဖြိုးတိုးတက်ဖို့အတွက်အာမခံချက်တွေကိုပြည့်ပြည့်ဝဝမပေးနိုင်တဲ့အတွက်ကြောင့်ပြက်ခဲ့ရတာဖြစ်တယ်။တကယ်လို့ဒီဒုက္ခသည်တွေကိုမြန်မာအစိုးရအနေနဲ့ပြန်လည်လက်ခံဖို့ရည်ရွယ်တယ်ဆိုရင်လွတ်လပ်စွာလှုပ်ရှားသွားလာခွင့်တွေအပါအဝင်လူအခွင့်အရေးတွေကိုလည်းပြည့်ပြည့်ဝဝပေးနိုင်ဖို့ပုံမှန်ပြင်ဆင်ရပါလိမ့်မယ်။
ဟုတ်ပါကနောက်ပြီးတော့ပေါ့နော်ကြားသိရတာကဒီသုံးဝင်ဆိုင်ဆွေးနွေးပွဲကနေရိုဟင်ဂျာဒုက္ခသည်တွေပြန်လည်လက်ခံမှာက2021ခုနှစ်ဇွန်လလောက်ဖြစ်မယ်ပေါ့အဲ့လိုမျိုးပြောထားတယ်အဲ့တော့အချိန်အဖြစ်ကြည့်မယ်ဆိုရင်၄-၅လအချိန်ရသေးတယ်။ဟိုဒုက္ခသည်တွေအတွက်အသက်အာမခံချက်တွေ၊ဘဝနေထိုင်မှုအာမခံချက်တွေ၊တရားမျှတမှုအာမခံချက်တွေ၊လူ့အခွင့်အရေးဆိုင်ရာအာမခံချက်တွေဒါတွေကိုအကောင့်ထဲပို့ပေးနိုင်မယ်။ဟိုတိကျတင်ကြတဲ့မူဝါဒတွေချပြနိုင်မယ်ဆိုရင်တော့ဒုက္ခသည်တွေဟိုပြန်ဝင်လာလိမ့်မယ်လို့မျှော်လင့်မိတယ်။ဒုက္ခသည်တွေပြန်ဝင်လာတာနဲ့တပြိုင်နက်တည်းမှာပဲတခြားစင်ကောချက်တွေကိုဟိုချုပ်တင်ပြင်ဆင်ထားမှရမယ်။ဥပမာပြောရရင်ဟိုကောလာဟာလာလူမျိုး၊သတင်းအမားလူမျိုး၊နောက်ပြီးတော့ဟိုဒုက္ခသည်တွေပြန်လာမယ့်ကိစ္စကိုစန့်ကျင်တာလူမျိုး၊ဒါတွေကိုဘယ်လိုကံတွေဖြေရှင်းမလဲဆိုတဲ့ချုပ်တင်စီမံချက်တွေလည်းရှိရမယ်။နောက်ထပ်တစ်ခုကဒီအချိန်က COVID-19 ရောဂါဖြစ်ပွားနေတဲ့အချိန်လေးဖြစ်တယ်။အဲ့ဒါဆိုတော့ဒုက္ခသည်တွေအတွက်ကျန်းမာရေးဆိုင်ရာစောင့်ရှောက်မှုတွေအထောက်ပံ့တွေကိုလည်းချုပ်တင်ပြင်ဆင်ထားဖို့လိုအပ်မယ်လို့ယူဆတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရရဲ့ဒုတိယသက်တမ်းမှာပေါ့နော်ဒီစင်ဟိုစည်ရင်းညီချင်းရေးပဋိပက္ခတွေဦးဒါမဟုတ်ဘဲနဲ့လူမှုပဋိပက္ခတွေဒီလိုမတူညီတဲ့လူဒန်းစားတွေအကြားမှာဖြစ်နေတဲ့ပြဿနာတွေဒါတွေကိုလည်းဖြေရှင်းပေးဖို့လိုအပ်တယ်လို့ယူဆမိတယ်။အဲ့ဒါမှလည်းမြန်မာနိုင်ငံအနေနဲ့ဒီနိုင်ငံတကာအလဲမှာဂုဏ်သိက္ခာပြန်လည်မြင့်တင်နိုင်လိမ့်မှာပဲဖြစ်တယ်။ဒါကတော့ရှေ့မှာဒီတရုတ်နိုင်ငံနဲ့ဟိုတရုတ်နိုင်ငံနိုင်ငံခြားရေးဝန်ကြီးလာတွေ့သွားတာနောက်ပြီးတော့ဟိုသုံးနိုင်ငံဆွေးနွေးပွဲကိစ္စတွေဖြစ်တယ်ပေါ့နော်ဟိုတခြားဟိုဂျပန်နိုင်ငံတို့ရုရှားနိုင်ငံတို့လည်းရှိသေးတော့ဂျပန်နိုင်ငံနဲ့ပတ်သက်ပြီးတော့ကောဘာတွေတွေ့ရှိတာလည်းမသိဘူ
းဟုတ်ကဲ့ဒီဂျပန်နိုင်ငံကဆိုရင်ဒီဂျပန်မြန်မာချစ်ကြည်ရဲ့အတင်ဥက္ကဋ္ဌလည်းဖြစ်လွှတ်တော်မန်ဟောင်းလည်းဖြစ်တဲ့မစ္စတာဟီတဲဝါဒနာဘေးကဒီမြန်မာနိုင်ငံကိုလာရောက်တွေ့ဆုံနေတယ်သူကတော့ဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်နဲ့တွေ့ခဲ့တယ်လို့တစ်ဖက်မှာလည်းမြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဘူဂျုံမူကြီးမင်းအောင်လိုင်းတို့နဲ့တရားစီတွေ့ဆုံခဲ့တယ်။ဒီလိုတွေ့ဆုံခဲ့တဲ့အချိန်မှာဒီမြန်မာနိုင်ငံရဲ့လူမှုစီးပွားဘဝတွေဖွံ့ဖြိုးတိုးတက်ဖို့အတွက်ဒီဂျပန်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုတွေကိုပုံမတွုံးမြင့်လှုပ်ဆောင်မှုဆွေးနွေးခဲ့ကြရတယ်။ဒီမြန်မာတက်မတော်ကာဝေးဦးစီးချုပ်နဲ့ဆွေးနွေးရဲ့နေရာမှာလည်းသူကဒီနှစ်နိုင်ငံတက်မတော်တွေကြားမှာဆက်ဆံရေးအပြန်အလှန်တိုးမြင့်လှုပ်ဆောင်မှုတွေဆွေးနွေးခဲ့ကြရတယ်လို့တော့သိရတယ်။ဒါတွေကိုကြည့်ချင်းအပြင်ဒီနှစ်ပိုင်းတွေမှာဂျပန်နိုင်ငံကမြန်မာနိုင်ငံရဲ့စီးပွားရေးမှာထဲထဲဝင်ဝင်ပါဝင်ဖို့စူးစမ်းလာတယ်လို့တော့သုံးသပ်လို့ရတယ်။
ဒီလိုတရုတ်နိုင်ငံတို့ဂျပန်နိုင်ငံတို့ကလာရောက်တွေ့ဆုံခဲ့ပြီးတော့ဒီရုရှားနိုင်ငံကလာရောက်တွေ့ဆုံခဲ့တာမျိုးလည်းရှိတယ်။ဒီရုရှားနိုင်ငံကလာရောက်တွေ့ဆုံတဲ့အထဲမှာဒီစိတ်ဝင်စားဖို့ကောင်းတဲ့အချက်တွေဒီလိုအချက်တွေကဘာတွေများရှိမလဲဆိုတော့မအိမ်ရမယ်ပြောပြ
โอเคโหรัสเซียနိုင်ငံတော့လာတော့တာဟိုကာကွယ်ရေးဝင်ကြီးဖြစ်တယ်ပေါ့เนาะဟိုသူ့ရဲ့ခရီးစဉ်ကထူးခြားတယ်ဘာဖြစ်လို့လဲဆိုတော့သူကမြန်မာနိုင်ငံဘက်ကဟိုကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်နဲ့တွေ့ဆုံသွားတယ်ဟိုတခြားအစိုးရအဖွဲ့ဘက်ကတစုံတယောက်နဲ့မှတွေ့ဆုံသွားတာမျိုးမရှိခဲ့ဘူးပေါ့เนาะဒီတွေ့ဆုံပွဲနဲ့ပတ်သက်ပြီးလာရောက်လည်ပတ်မှုနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဘက်ကသတင်းတွေနောက်ပြီးမြန်မာတပ်မတော်ဘက်ကသတင်းတွေမှလည်းအရန်ချက်ချင်းပြန့်ပြန့်ဖော်ပြထားတာမျိုးတော့မရှိဘူးဒါပေမဲ့နိုင်ငံတကာသတင်းတွေနဲ့ဒီဟိုရုရှားနိုင်ငံရဲ့ကာကွယ်ရေးဝင်ကြီးဌာန website ပေါ့နော်အဲ့ဒီမှာဆိုလို့ရှိရင်တော့မြန်မာနိုင်ငံနဲ့ Russia Federation အကြားကဟိုဆက်ဆံရေးကိုဖော်ပြထားတာမျိုးတွေ့ရတယ်ဟိုဥပမာအနေနဲ့2000တခုနှစ်ကတည်းက Russia နိုင်ငံကဟိုမြန်မာနိုင်ငံကိုလက်နက်ပစ္စည်းရောင်းချနေတယ်ဆိုတဲ့အကြောင်းဟိုလက်နက်စနစ်တွေနောက်အမောင်းတင်လေယာဉ်တွေဟိုနောက်ပြီးဒုံးခွင်းစနစ်တွေဟိုလေကြောင်းကောင်ရန်ကာကွယ်ရေးစနစ်တွေဒါတွေလည်းပါဝင်ခဲ့တယ်လို့သူဖော်ပြထားတယ်နောက်ပြီးတော့ဟိုရုရှားနိုင်ငံကလည်းကြီးမှုချင်းပါတယ်အဲ့လိုစစ်ရေးလေးချင်းမှုတို့နောက်ဟိုစစ်ရေးပြိုင်ပွဲတို့ဒီဟာတွေမှာလည်းမြန်မာတပ်မတော်အနေနဲ့ပါဝင်နေဆိုတာမျိုးဖော်ပြထားတယ်ပေါ့နော်အဲဒီတစ်ခေါက်မှာတော့ဒုံးခွင်းစနစ်တစ်ခုပါတယ်နောက်ပြီးတော့မောင်းသူမဲလေယာဉ်တွေပါတယ်ဒါဟိုရေဒါစနစ်တစ်ခုလည်းရောင်းချပေးခဲ့တယ်လို့ဖော်ပြထားတာရှိတယ်အဲနောက်ထပ်တစ်ခုကဟိုမြန်မာနိုင်ငံမှာရှိတဲ့အဲ့လိုမျိုးဝယ်ယူထားတဲ့ရုရှားလက်နက်တွေဘောနော်ပြုပြင်ဖို့ထိမ့်သိမ်းဖို့အတွက်နှစ်နိုင်ငံပူးပေါင်းထားတဲ့ဟို Joint Service Technical Center အကြောင်းကိုလည်းအနည်းငယ်ဖော်ပြသွားတာတွေ့ရပါတယ်။
ဒါတွေကိုကြည်ချင်းအားဖြင့်အားလုံးကမြန်မာနိုင်ငံကိုလက်နက်ရောင်းချဖို့အတွက်လာရောက်တာစီးပွားရေးထပ်တိုးလှုပ်ဆောင်ဖို့အတွက်လာရောက်တာဒီတစ်ဖက်မှာလည်းဒီမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးတွေမှာကူညီဖို့လာရောက်တာဆိုတဲ့အချက်တွေကိုတွေ့ရတယ်။တတိထားဖွယ်ရာကောင်းတဲ့အချက်တစ်ခုကတော့ဒီနိုင်ငံတကာရဲ့တိုက်ရိုက်ရင်းနှီးမြှုပ်နှံမှုတွေဆိုတာတိုင်းပြည်တစ်ခုအတွက်အထောက်ပံ့ကောင်းတစ်ခုဖြစ်စေနိုင်တယ်။ဒီလိုရင်းနှီးမြှုပ်နှံမှုတွေဝင်လာတဲ့တပြိုင်နက်တည်းမှာပဲဒီလူတွေရဲ့လူမှုစီးပွားဘဝတွေပေါ်မှာတည်ရောက်မှုတွေရှိလာနိုင်တယ်။သဘာဝတည်ရဆတာအရင်းမြစ်တွေရေချေတည်တဲ့ခိုင်မြဲနေရာမှာလည်းတည်ရောက်မှုတွေထိရောက်မှုတွေဖြစ်လာနိုင်တယ်။ဒီဒါတွေကြောင့်မလို့ဒီရင်းနှီးမြှုပ်နှံမှုတွေကတရားမျှတမှုရှိဖို့ပွင့်လင်းမြင်သာမှုရှိဖို့လိုအပ်တယ်။နောက်ဆုံးတစ်ချက်အနေနဲ့ဒီရင်းနှီးမြှုပ်နှံမှုတွေကရှည်ရွေးစဲတန်ဖိုးအမှတ်လက္ခဏာတွေအပေါ်မှာလေးစားလိုက်နာဖို့လိုအပ်ပါတယ်။တိဖို့
ကျမတို့တိုင်းပြည်ရဲ့အနာဂတ်အတွက်ငြိမ်းချမ်းရေးကအရေးတကြီးလိုအပ်ပါတယ်။တိဖို့ဒီတစ်ပတ်တိဖို့အစီအစဉ်ကိုဒီမှာပဲရည်နာချင်ပါတယ်။ဒီအစီအစဉ်ကို VOA ရဲ့စနေညရုပ်သံနဲ့ရေဒီယိုအစီအစဉ်မှာနှစ်ပတ်တစ်ခါတင်ဆက်သွားမှာပဲဖြစ်ပါတယ်။ကျမတို့ညဉ့်နေတဲ့သုတေသနအဖွဲ့ရဲ့အစီရင်ခံစာတွေကိုဖတ်ရှုခြင်းယင်ညဉ့်နေတဲ့ analytical ဆိုတဲ့ Facebook page ကနေဖတ်ရှုနိုင်ပါတယ်ရှင်။အားလုံးရှင်းလင်းချက်နေကြပါစေ
။ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုရာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOA Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်
စနေညအတွက်သတင်းပတ်စင်ကဏ္ဍတွေကိုနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုပြောပြပါမယ်။တမတော်အနေနဲ့ဒီဇယ်ဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်ဆောင်ရှောက်ပြီးပြဋ္ဌာန်းထားတဲ့ဥပဒေပေါင်းအတွင်းကသာဥပဒေနဲ့အညီဆောင်ရွက်သွားမယ်လို့ဒီကနေ့ရက်စွဲနဲ့တမတော်ကာကွယ်ရေးဦးစီးချုပ်ယုံကသဘောထားတရထုတ်ပြန်ပါတယ်။တမတော်ရဲ့အခုထုတ်ပြန်ချက်ဟာဥပဒေစိုးမိုးမှုအတွက်ပုံစံကောင်းတဲ့ဆောင်ရွက်ချက်ဖြစ်တယ်လို့အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီပြောခွင့်ရဒေါက်တာမျိုးညွန်းက VOE ကိုပြောပါတယ်။ကမ္ဘာတွင်းကိုဗစ် -19 ရောဂါကူးစက်သူအရေအတွက်ဟာတောက်ကြနေသည့်ဆိုရင်100တန်းကျော်ပြီဖြစ်တယ်လို့ဒီဆုံးသူအရေအတွက်လည်း 1.18 တန်းကျော်သွားပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။အမေရိကန်ပြည်ထောင်စုဟာကူးစက်သူရောဒီဆုံးသူပါအများဆုံးနိုင်ငံဖြစ်ပြီးတောက်ကြညနေသည့်ဆိုရင်ကူးစက်သူအရေအတွက်26တန်းနာကပ်လာနေတယ်လို့ဒီဆုံးသူက4,300ကျော်သွားပြီဆိုတာ Johns Hopkins တက္ကသိုလ်ရဲ့ကိန်းဂဏန်းတွေမှာတွေ့ရပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရအနေနဲ့နိုင်ငံတော်လုံခြုံရေးကိစ္စတွေကင်တွေရမှာယူရင်းမူဝါဒနဲ့နိုင်ငံခြားရေးမူဝါဒအကြားအစဉ်အလာအတိုင်းတီးခြားစီထားတာမျိုးကနေခွဲထွက်လာနေပါတယ်။နိုင်ငံခြားရေးမူဝါဒဆိုတာယူရင်းမူဝါဒသာဖြစ်ပြီးယူရင်းမူဝါဒဆိုတာလည်းနိုင်ငံခြားရေးမူဝါဒပါပဲလို့နိုင်ငံတော်လူညိုရေးအကြံပေးပုဂ္ဂိုလ်မိုက်ဆိုလီဗန်ကအွန်လိုင်းဆွေးနွေးပွဲတစ်ခုအတွင်ပြောသွားပါတယ်။အမေရိကန်လွှတ်တော်အမတ်တွေအပေါ်ချင်းချောင်းမှုတွေဒေါ်လာနေပြီးလွှတ်တော်တွင်လူညိုရေးတိုးမြင့်ဖို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီဘလိုစီကတောင်းဆိုထားပါတယ်။လူညိုရေးချင်းချောင်းမှုတွေဟာအပြင်လူတွေစီကားတင်လာတာမဟုတ်ပဲလွှတ်တော်တွင်ရန်သူတွေစီကပါလာနေတာလို့အောက်လွှတ်တော်ဥက္ကဋ္ဌကပြင်းပြင်းထန်ထန်သုံးနှုန်းပြောဆိုခဲ့ပါတယ်။ ။ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေကရိုညာဒုက္ခသည်နောက်ထပ်1400ကျော်ကိုမင်းလယ်တွင်ကဘာဆန်ချားကျွန်းပေါ်ဘင်္ဂလားဒေ့ရှ်အစိုးရကဒီကနေ့ထပ်ပို့လိုက်ပါတယ်။မနေ့ကဒုက္ခသည်1800နီးပါးပို့ခဲ့ပြီးတဲ့နောက်ဒီကနေ့ထပ်ပို့တာဖြစ်ပြီးဒီဇင်ဘာလဆန်းကလေးကဆိုရင်ဘာဆန်ချားကျွန်းပေါ်ပို့ထားတဲ့ဒုက္ခသည်စုစုပေါင်း6900တန်မင်းရှိပြီဖြစ်ပါတယ်ခင်ဗျာ။စနေနေ့အတွက် VOA စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာညပါဘေးပြာဝေးကွာပြီးစမ်းမပျော်ရွှင်ကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
This program has come to you from the Voice of America, Washington.